Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ် February လ12ရက်ပြည်ထောင်စုနေ့ကြာရာပတိနေ့ညပိုင်း 9:30 NIT အစီအစဉ်တွေကို line to meter 2425 3051နဲ့ line လက် meter 190ရိုးအနေနဲ့ချုပ်လင်းနေပါပြီ။ကျွန်မနန်းလောပါဒီညနေအစီအစဉ်မှုဖြစ်တင်ဆက်ပေးမှာပါ
။ကျွန်တော်တားညူပါယူကရိန်းရှေ့ချမ်းတိုက်ပွဲတွေအဆုံးသတ်ရေးပြစ်ခတ်ရစေးသဘောတူညီဖို့အတွက်ဘဲလာရုစ်မှာယူကရိန်းရုရှားဂျာမနီနဲ့ပြစ်သစ်ခေါင်းဆောင်တွေမယမနာဆွေးနွေးခဲ့ကြပါတယ်။ယီမန်နိုင်ငံမှာတော့အမေရိကန်တန်တမာတွေထွက်သွားပြီးတဲ့နောက်မြို့တော်ဆန္ဒမှာရှိတဲ့အမေရိကန်တန်ယုံမိုင်မော်တော်ယာဉ်တွေကိုသဘုံတွေကသိမ်းယူလိုက်ပါတယ်။နောက်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာမြန်မာပြည်သူအားလုံးရဲ့သဘောဆန္ဒကိုထင်ရမယ်လို့ယူဆတဲ့အပြင်တိုင်းပြည်ရဲ့ဒီမိုဆီရေးလုပ်ငန်းစဉ်မှာမြန်မာပြည်ထဲမှီတင်းနေထိုင်ကြသူအားလုံးရဲ့အခွင့်အရေးကိုလေးစားလိုက်နာဖို့လိုအပ်တယ်ဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဌာနကပြောပါတယ်ဆားတဲ့ဒီထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမှခွာညွန်တဲ့အတူတက်ဆက်ပြီးသွားဖို့ရှိပါတယ်ခင
်ဗျာ။ကောင်းပါပါရှင်။စကိုင်းတိုင်းရင်းမာပင်ခိုင်ကလေဗရောင်းအောင်ကျင်းနေစီမံကိန်းမှာစီမံကိန်းလုပ်နေတဲ့ကုမ္ပဏီနဲ့ဒေသခံတွေကြား February 10ရက်နေ့ကတကြော့ပြန်ဖြစ်လာတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ကတော့
ဒီမှာတို့ဒီကြံနေတောင်းမဲ့ဓမ္မတွေမှာအကူရမဲ့နေရလို့ညီမကနည်းနည်းမှာဒီကိုဒီတိုင်းလည်းနေပါကခံလိုက်ရတိုင်းခံလိုက်ရတိုင်းသွားပြီးတော့တိုင်းတိုင်းနာတွေပါရေလောက်ပါတယ်
လက်ဗရောင်းတောင်ကဒေသခံတယောက်ပြောသွားတာပါမကြခင်ပြေဆုံးတင်ပြပေးပါမယ်နောက်ပိုင်းမှာတော့မြန်မာပေါ်စီးပွားရေးတန်ခတ်မှုတွေပြန်ရုပ်သိမ်းလိုက်တာဟာသတင်းလွတ်လပ်ခွင့်အပါအဝင်ပြုပြင်ပြောင်းလဲရေးတွေကိုပါနေကွေသွားစီတယ်လို့နေစီမချားသတင်းတောက်များအဖွဲ့ကပြောတဲ့သတင်းနဲ့အတူနိုင်ငံတကာသတင်းမှာတော့ယူကရိန်းအရှေ့ပိုင်းကတိုက်ပွဲတွေကြားဒေသခံတွေရဲ့နေတူဝါနေထိုင်နေရတဲ့အကြောင်းနဲ့အမျိုးသမီးတွေမှာအဖြစ်များလာပေမဲ့ကာကွယ်နိုင်တဲ့တအိမ်ကောင်းကင်ဆာအကြောင်းတွေကိုလည်းတင်ပြပေးမှာပါဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမရဲ့ဦးအောင်ခင်ရဲ့မြမအရေးတုံသက်ချက်နဲ့တိုင်းရင်တင်းလော်ကိုနားဆင်ရမှာပါခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့မခွန်ညိုတို့ကပြောပြပေးကြပါအောင်ရှင
်လူထောင်ကနန်းတည်ဆုံးခဲ့ရတဲ့ယူကရိန်းရှေ့ချမ်းတိုက်ပွဲတွေကိုအဆုံးသတ်နိုင်ဖို့အပြစ်ခတ်ရစေးသဘောတူညီချက်အတွက်ဘဲလာရုစ်နိုင်ငံမှာယူကရိန်းရုရှားဂျာမနီနဲ့ပြစ်သစ်ခေါင်းဆောင်တွေမယမနာဆွေးနွေးခဲ့ပါတယ်ဘဲလာရုစ်နိုင်ငံမင်းစ်မြို့တော်မှာတညလုံးမရမနာ16နှစ်ကြာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲရလဒ်အနေနဲ့လာမယ့် February 15ရက်နေ့ကစပြီးတော့ပြစ်ခတ်ရစေမယ်ဆိုတဲ့ကြေညာချက်ထွက်လာပါတယ်။ပြိပခဒေသကနေပြီးတော့လက်နက်ကြီးတွေကိုပြန်ယူသိမ်းဖို့အပအဝင်အဓိကအရေးကြီးတဲ့အချက်တွေပေါ်မှာသဘောတူညီချက်တွေရခဲ့ကြတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ရုရှားလိုလာတဲ့သဘောတွေကလည်းဒီသဘောတူညီချက်ကိုလက်ခံသဘောတူကြတယ်လို့သိရပါတယ်။ဒါပေမဲ့လို့မချီလေတာတွေကြံရှိနေသေးတယ်လို့ဆွေးနွေးပွဲတယောက်သူအားလုံးကပြောနေပါတယ်။ဂျာမန်ဝန်ကြီးချုပ်အန်ဂယ်လာ မာကဲကတော့သူတို့အနေနဲ့ထင်အောင်ထင်မှားဖြစ်စရာဘာမှမရှိဘူးလုပ်စရာတွေလည်းတော်များကိုကြံနေသေးတယ်လို့ဆိုထားပါတယ်အခုလိုပြစ်ခတ်ရစေးကြီးတွေပြောနေကြပြီမဲ့တန့်ကားတွေနဲ့လက်နက်ကြီးတွေဟာရုရှားကနေယူကရိန်းပတ်နယ်ထက်ကိုတညလုံးဝင်ရောက်ခဲ့တယ်လို့ယူကရိန်းစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်ရုရှားလူလာတဲ့ခွဋ်ထည်သမားတွေနဲ့ယူကရိန်းတပ်ဖွဲ့ကြားတိုက်ပွဲတွေမှာရုရှားလူလာသူတွေကိုကူညီဖို့ရုရှားဘက်ကနေစစ်သားတွေဆက်လက်နဲ့ပစ္စည်းတွေပေးပို့တယ်ဆိုတဲ့သတင်းတွေပေါ်မှာတော့ရုရှားဘက်ကညင်းပါတယ်မနေ့ကဆွေးနွေးပွဲအတွက်မှာတော့အတော်လေးကိုပြပြထန်ထန်ဆွေးနွေးခဲ့ရတယ်လို့ပဲရုရှားစကားပြောယူကရိန်းရှေ့ချမ်းဒေသကိုပိုင်ဦးချုပ်ခွင့်အတွက်သဘောတူညီချက်တစုံတရာဘာမှရမထားဘူးလို့ယူကရိန်းသမ္မတပက်ထရိုပေါ်ရိုရှင်ကပြောပါတယ်ဆွေးနွေးကတင်းဝင်နေတဲ့အထိလုပ်ခဲ့တဲ့ဆွေးနွေးပွဲကနေအဓိကရလာတဲ့ချက်ကတော့ချွင်းချက်ဘာမှမထားဘဲထူးထူးအပြစ်ခတ်ရစဲထားဖို့ဖြစ်တယ်လို့မစ္စတာပေါ်ရိုရှင်ကပြောပါတယ်ယူကရိန်းဆူရနဲ့ရုရှားလူလာတဲ့ခွဋ်ထည်သဘုံတွေကြားဆယ်လကြာတိုက်ပွဲကြောင့်လူပေါင်း 9400 ကျော်သေဆုံးခဲ့ရတယ်လို့ပဲထောင်ခံတန်းထိခိုက်ဒဏ်ရာရမှုရှိခဲ့ပါတယ်ခင်ဗျာ
အစ္စလာမ်စစ်သွေးကြွတွေကိုအင်အားသုံးတိုက်ခိုက်နိုင်ဖို့ဆုံးဖြတ်ချက်မူကြမ်းတရားကိုသူ့အစိုးရအဖွဲ့ကကွန်ဂရက်စ်လွှတ်တော်ကိုတင်သွင်းထားတယ်လို့အမေရိကန်သမ္မတအိုဘားမားကဗုဒ္ဓဟူးနေ့မှာပြောပါတယ်။ဒီဆုံးဖြတ်ချက်အရဘယ်ယာတွေကိုလှုပ်ဆောင်သွားမယ်၊ဘယ်ယာတွေကိုတော့လှုပ်သွားမှာမဟုတ်ဘူးဆိုတာတွေကိုရှင်းရှင်းလင်းလင်းဖြစ်စေချင်တယ်လို့လည်းအင်ဂျူရောမှာမနေ့တုန်းကဒုတိယသမ္မတဂျိုးဘိုင်ဒန်၊နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့မကြခင်ယာရူးကအပီးအနားယူတော့မဲ့ကာကွယ်ရေးဝန်ကြီးချာချေဂဲတို့ခြံရံပြီးတော့သမ္မတအိုဘားမားကပြောသွားခဲ့တာပါ။ IS အဖွဲ့ချေမှုန်းရေးနိုင်ငံတကာတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်နေတဲ့အခြေအနေဟာအသာစီးမှရှိနေပြီး IS အဖွဲ့တွေကသူတို့ကိုခုခံနေရပြီးကြာရှုံးတော့မှာဖြစ်တယ်လို့သမ္မတကပြောသွားပါတယ်။ဒီဆုံးဖြတ်ချက်ထဲမှာအမေရိကန်မြေပြင်တိုက်ခိုက်ရေးတပ်ဖွဲ့တွေကိုအီရတ်နဲ့ဆီးရီးယားမှာတပ်ဖြန့်ချထားဖို့ကိစ္စမပါဝင်ဘူးလို့လည်းသူကပြောပါတယ်။ IS အဖွဲ့ပြန်ပြီးဆွဲထားခဲ့တဲ့အသက်26နှစ်အရွယ်အကူအညီပေးရေးဝန်ထမ်းအမေရိကန်နိုင်ငံသူခေလာမူလာအသေဆုံးပြီးကြတဲ့အမေရိကန်အစိုးရကအတည်ပြုပြီးတရက်အကြမ်းမှာပဲသမ္မတအိုဘားမားကကွန်ဂရက်စ်လွှတ်တော်မှာအခုလိုအဆိုပြုချက်တင်သွင်းလိုက်တာပါ Republican အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတော့အခုလိုစီရင်ရအောင်ပြုဖို့လွှတ်တော်ကအတည်ပြုဖို့တင်ပြဖို့ကိစ္စတဲ့ပို့ပြီးအရေးကြီးတဲ့အကြောင်းအရာမရှိနိုင်တော့ဘူးလို့ဆိုပြီးလာမယ့်သတင်းပတ်တွင်ဒီကိစ္စအဓိကဆွေးနွေးကြလိမ့်မယ်လို့ပြောခဲ့ပါတယ်ရှင်
ယီမန်နိုင်ငံကနေအမေရိကန်တန်မှန်တွေထွက်သွားပြီးတဲ့နောက်မြို့တော်ဆန်နာမှာရှိတဲ့အမေရိကန်တန်ယုံပိုင်မော်တော်ယာဉ်တွေကိုတပုန်တွေကသိမ်းယူလိုက်ပါတယ်။အမေရိကန်ပြန်ပိုင်ပစ္စည်းတွေကိုခုလိုသိမ်းယူတာကိုလက်မခံနိုင်ကြောင်းနဲ့ပြန်လည်အနှံ့ဖို့တောင်းဆိုသွားမှာဖြစ်တဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူဂျန်ဆက်ကီးကပြောပါတယ်။တန်ယုံလုံခြုံမှုအနေထားနဲ့ပတ်သက်လို့တော့တစုံတရာထုတ်ဖော်ပြောဆိုမှုမရှိပေမဲ့ယီမန်တန်ယုံတွေပြန်ဖွင့်တဲ့အခါမှာအရင်အခြေအနေအတိုင်းရှိနေစေဖို့မျှော်လင့်ထားတယ်လို့ဂျန်ဆက်ကီးကပြောပါတယ်။ဂျီမန်နိုင်ငံအတွင်းလူမျိုးရေးအခြေအနေဆိုးဝါးလာတာကြောင့်အမေရိကန်၊ဗြိတိန်နဲ့ပြင်သစ်တို့ကမြို့တော်ဆန်းနားမှာရှိတဲ့တန်ယုံတွေကိုပိတ်ပင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။2014ခုနှစ်ရဲ့ကမ္ဘာသတင်းလွတ်လပ်စွာရေးသားဖော်ပြခွင့်ညွှန်ကြေးအရနိုင်ငံပေါင်း180တဲကသုံးပုံနှစ်ပုံရဲ့အခြေအနေပိုဆိုးလာတယ်လို့နယ်စည်းမခြားသတင်းတောက်များအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လွတ်လပ်စွာရေးသားဖော်ပြခွင့်ချိုးဖောက်ခံနေရမှုဟာစစ်တမ်းကောက်ယူခဲ့တဲ့နိုင်ငံပေါင်း180အတွင်း2013ခုနှစ်ကစလို့800ခိုင်နှုန်းတိုးလာနေတာပါ။ Syria, Iraq နဲ့ Ukraine စတဲ့ပြည်ပခန့်တွေဖြစ်ပွားနေတဲ့ဒေသတွေမှာလည်းသတင်းလွတ်လပ်ခွင့်တွေကျဆင်းနေပါတယ်။ IS အဖွဲ့လို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ၊ Latin America ကမူရစ်မှောင်ခိုခိုင်းတွေနဲ့ Mafia ခိုင်းတွေဟာသူတို့ရဲ့သတင်းအမှန်တွေကိုထောက်လှမ်းမှုနဲ့သူတို့စေခိုင်းတယ်လို့ဝါဒဖြန့်ဖို့ညှဉ်းဆန်တဲ့သတင်းတောက်တွေနဲ့ Blogger တွေရဲ့အလုပ်တွေပေါ်မှာကြောက်ရွံ့စိတ်နဲ့လက်တုံပြန်နေကြတာဖြစ်ကြောင်းလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ American ပြည်ထောင်စုကတော့အရင်နှစ်ကထက်300အဆင့်ကျသွားပြီးတော့အဆင့်49ကိုရောက်သွားပါတယ်။သတင်းလွတ်လပ်ခွင့်အနေဆုံးနိုင်ငံ20နဲ့15နိုင်ငံဟာအရင်နှစ်ကထက်ပိုဆိုးလာပြီး2002ခုနှစ်ပထမဆုံးကမ္ဘာလွတ်လပ်စွာရေးသားထုတ်ဖော်ခွင့်အညွှန်းကိန်းစကတည်းကဆိုရင်အပြောင်းလဲမရှိပဲအဆိုးဆုံးနေရာယူထားတာကတော့အီရန်နိုင်ငံဖြစ်ပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA အတန်ကနေပြီးဆက်လက်တန်လွှင့်နေပါတယ်ဝိုက်ကလိုခေါ်တဲ့ယာယီနိုင်ငံသားမှတ်ပုံတင်တွေဟာအခုလာမဲ့မတ်လ31ရက်နေ့မှာတက်တန်းကုန်ဆုံးမယ်လို့သမ္မတအမိန့်နဲ့ကြေညာချက်ထုတ်ပြန်လိုက်တာကြောင့်ဝိုက်ကိုက်ကန်ဆောင်ထားကြသူတွေရဲ့နိုင်ငံသားဖြစ်တည်ရှိခွင့်အပေါ်မှာမိကုန်းထုတ်မှုတွေရှိလာပါတယ်။သမ္မတရဲ့အမိန့်ကြေညာစာထဲမှာတော့ဝိုက်ကိုက်ကန်ဆောင်ထားကြသူတွေအနေနဲ့မေလ31ရက်နေ့နောက်ဆုံးထားပြီးတော့ပယောင်ကလိုခေါ်တဲ့နိုင်ငံသားစီစီရေးမှတ်ပုံတင်နဲ့လာရောက်လဲလှယ်ရမယ်လို့ဆိုထားပါတယ်။ဒါမှမဟုတ်တည်ဆဲဥပဒေတွေအရနိုင်ငံသားဖြစ်ခွင့်ရှိမရှိစမ်းစစ်ပြီးတော့နိုင်ငံသားစီစီရေးမှတ်ပုံတင်ကတ်တွေကိုထုတ်ပေးမှာလို့လည်းဆိုပါတယ်။ဝိုက်ကတ်ကန်ဆောင်ထားသူတွေဟာလာမယ့်ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒခံယူပွဲမှာမဲပေးခွင့်ရထားတဲ့ဥပဒေကြမ်းကိုလွှတ်တော်ကအတည်ပြုပြီးတော့သမ္မတကနေပြီးတော့လက်မှတ်ထိုးပြန်တမ်းလိုက်တာကြောင့်ယာယီနိုင်ငံသားတွေမဲပေးခွင့်ရတဲ့အပေါ်မှာကန့်ကွက်မှုတွေရှိခဲ့တာပါ။အမေရိကန်ပြည်သူအနေနဲ့ကတော့ဒီအရေးကြီးတဲ့ဒီမိုကရေစီဖြစ်စဉ်မှာမြန်မာနိုင်ငံတည်းမှီတင်းနေထိုင်ကြသူအားလုံးရဲ့အခွင့်အရေးကိုလေးစားကြဖို့လိုမယ်လို့မနေ့ကဒီပုံမှန်သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံရေးဌာနပြောခွင့်ရသူကပြောသွားပါတယ်
efforts by the government of Burma to hold a constitutional referendum we believe constitutional reform should reflect the will of the
people မြန်မာအစိုးရအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးလူမှုဆန္ဒခံယူပွဲတရားလုပ်ဖို့ပြင်ဆင်အားထုတ်နေတာကိုသတိပြုမိပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးဟာမြန်မာပြည်သူအားလုံးရဲ့သဘောဆန္ဒကိုထင်ရမယ်လို့ယူဆပါတယ်ဒါ့အပြင်တိုင်းပြည်ရဲ့ဒီမိုကရေစီလုပ်ငန်းစဉ်ထဲမှာမြန်မာပြည်တည်းမှီတင်းနေထိုင်ကြသူအားလုံးရဲ့အခွင့်အရေးကိုလေးစားလိုက်နာဖို့လိုပါတယ်ဆိုပြီးတော့ American Nation ဌာနပြောခွင့်ရသူဂျန်ဆာကီပြောသွားတာဖြစ်ပါတယ်ပြပြင်ပြောင်းလဲမှုတွေကနေအများလက်ခံယုံကြည်ပြီးတော့အားလုံးပါတဲ့ရွေးကောက်ပွဲတရားဖြစ်လာဖို့မျှော်လင့်ထားကြောင်းနဲ့အဲ့ဒီရွေးကောက်ပွဲဟာမြန်မာလူမျိုးတွေစိတ်ကြိုက်နိုင်ငံအဆင့်ဒေသအဆင့်ခေါင်းဆောင်တွေကိုရွေးချယ်ခွင့်ရဖို့မျှော်လင့်တဲ့ကြောင်းလဲအမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူကပြောခဲ့ပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးလူမှုဆန္ဒခံယူပွဲဆိုင်ရာဥပဒေကိုမြန်မာသမ္မတကတနေ့လုံးကလက်မှတ်ထိုးခဲ့ပြီးတဲ့နောက်အခုနှစ်အတွင်းမှာပဲဖွဲ့စည်းပုံပြင်ဆင်ရေးလူမှုဆန္ဒခံယူပွဲတရားပြုလုပ်မယ်လို့ယူဆပါတယ်ခင်ဗျာ။
လေယာမစားစရာတက်ခင်အခန့်ပုံကမချေနိုင်လို့လေရင်ကိုနောက်ကျောင်းပြန်လှည့်ခိုင်းစေခဲ့တဲ့ကော်ရီးယားလေကြောင်းလိုက်ဥက္ကဋ္ဌသမီးကိုလေရင်ဘေးကင်းလုံခြုံရေးဆိုင်ရာဥပဒေချိုးဖောက်မှုနဲ့အပြစ်ရှိတဲ့ကြောင်းတောင်ကိုရီးယားတရားရုံးတစ်ခုကဆုံးဖြတ်ပြီးထောင်ဒဏ်တစ်နှစ်စီရင်ချက်ချလိုက်ပါတယ်။တောင်ကိုရီးယားလေကြောင်းလိုက်ရဲ့အရာရှိဟောင်းမစ်ဟီတာချိုဟာပြီးခဲ့တဲ့ဒီဇင်ဘာလ5ရက်နေ့ကလေရင်ပေါ်မှာအထက်တန်းနေရာမှာစီးနှင်းလိုက်ပါစဉ်တစ်ဆိုင်စီကိုပကံထဲမှာထည့်မပေးဘဲအိတ်လိုက်လာချပေးတဲ့လေရင်အမှုရန်ကိုလေရင်ပေါ်ကပြန်ချခဲ့ဖို့နယူးယောက်လေစိတ်ကိုပြန်လှည့်ဖို့ဖိအားပေးခဲ့တာပါ။ဒီလိုပြုမှုမှုကြောင့်နောက်ပိုင်းမှာတစ်ဆိတ်ဒေါသဆိုပြီးတော့လည်းလူသိများသွားခဲ့ပါတယ်။ဒါ့အပြင်လေရင်ပေါ်မှာပဲလေရင်အမှုရန်ကိုသူ့ရှေ့မှာဒူးထောက်ခိုင်းခဲ့ပြီးအမှုရရဲ့လက်ကိုလေရင်လက်ဆွဲစားဆောင်အစွန်းနဲ့လည်းအချိန်ချင်းရိုက်နှက်ခဲ့တယ်လို့သတင်းတွေမှာရေးသားခဲ့ကြပါတယ်။ဒါဟာလူကုန်တိုက်ခါကိုစော်ကားမှုတစ်ခုဖြစ်တယ်လို့တရားသူကြီးအိုဆွန်ဝူးကကြာသာပတေးနေ့မှာပြောပါတယ်။အသက်40အရွယ်မစ်ဟီတာချိုဟာအလိုလိုက်ခံထားရတဲ့မင်းသမီးတစ်ပါးလို့ပြုမှုခဲ့တဲ့အကြောင်းတောင်ကိုရီးယားလူမျိုးတချို့ကသုံးသပ်ပြီးဒီဖြစ်ရဟာကိုရီးယားလူအဖွဲ့အစည်းတွေမှာပို့ပြီးတော့ကျေပြန့်လာတဲ့ပြဿနာဖြစ်တယ်လို့လည်းပြောကြပါတယ်ရှင်။
ပြီးခဲ့တဲ့နှစ်တုန်းကဟောင်ကောင်မြို့တော်များများကိုလှုပ်ခတ်သွားစေခဲ့တဲ့ဒီမိုကရေစီဆန္ဒပြမှုတွေမှာထောက်ခံပါဝင်သူနှစ်ဦးထက်မနည်းကိုတရုတ်အာဏာပိုင်တွေကထောင်သွင်းအကြမ်းချနှိပ်စက်ခဲ့တယ်လို့ Amnesty International နိုင်ငံတကာလူခွင့်ရေးဖွဲ့ကြီးကပြောလိုက်ပါတယ်။ထီးတော်လန်ရေးဆိုပြီးတော့လူတွေသိကြတဲ့ဟောင်ကောင်ကျောင်းသားဆန္ဒပြမှုကိုထောက်ခံကူညီသူ28ဦးထက်မနည်းကိုတရုတ်နိုင်ငံထဲမှာဖမ်းဆီးထားခဲ့တယ်လို့ AI ကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီထဲကူဟာရှင်းနေရှိရနဲ့တွေ့ခွင့်မရသလို၄ဦးကတော့သူတို့ကိုဗမာထားတယ်ဆိုတာတော့မှမိသားစုဝင်တွေကမသိရဘူးလို့ဆိုပါတယ်။ကြပြားဆရာဝမ်ဇန်လို့လူသိများသူတဦးဟာစနပြပွဲကိုထောက်ခံတဲ့ပုံလူမှုကွန်ရက်မှာတင်ခဲ့ပြီးတဲ့နောက်အောက်တိုဘာလအတွင်းကဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ်။သူဟာဒီဇင်ဘာလ25ရက်နေ့ထိရှင်းနေရှိရနဲ့တွေ့ခွင့်မရသလိုပဲ9ရက်ကြာမရက်မနာစစ်ကြောမင်းမြတ်မှုတွေကိုလည်းခံခဲ့ရတယ်လို့ဆိုပါတယ်။အဲ့ဒီအတွင်းမှာသူဟာအကန့်ကြောက်ခံခဲ့ရတယ်လို့အိတ်ခွင့်မပေးတာမျိုးတွေအချင်းကြာကြီးမတက်ရက်ခိုင်းတာမျိုးတွေခံခဲ့ရတယ်လို့ AI ကဖော်ပြပါရှိပါတယ
်။မွတ်စလင်ညီကိုရာများဖွဲ့ကိုထောက်ခံအားပေးမှုနဲ့ဆွတ်ဆိုပြီးပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့ကလေးကဖန်ထားတဲ့ Al Jazeera သတင်းတောက်နှစ်ဦးကိုကြာသာတဲ့ပဒေးနေ့ကအီဂျစ်တရားရုံးတစ်ခုကနေပြန်လွှတ်ပေးလိုက်ပါပြီရှင
်။
ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုသားညွန့်ဦးနဲ့မခွာညိုတို့ကပြောပြပေးခဲ့တာပါ။ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဦးစားပေးတင်ဆက်ပေးပါမယ်။မြန်မာအစိုးရပေါ်နိုင်ငံတကာရဲ့စီးပွားရေးတန်ခတ်မှုတွေပြန်လည်ရုပ်သိမ်းလိုက်တာဟာသတင်းလွတ်လပ်ခွင့်အပအဝင်ပြုတ်ပြင်ပြောင်းလဲရေးကိုနေကွေသွားစေတယ်လို့ပြင်သစ်အခြေစိုက် RFS လို့ခေါ်တဲ့နေစည်းမခြားသတင်းထောက်များအဖွဲ့ကပြောလိုက်ပါတယ်။2015ခုနှစ်အတွက် RFS အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာသတင်းလွတ်လပ်ခွင့်အညွှန်းကိန်းမှာတော့နိုင်ငံပေါင်း180မှာမြန်မာနိုင်ငံကအဆင့်144ရှိတဲ့ဆိုပေမဲ့အခြေအနေတွေဟာဆက်ပြီးစိုးရိမ်စရာရှိနေသေးတယ်လို့ဖော်ပြထားပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းဟောင်းကတင်ပြပေးပါမယ်။
ဖေဖော်ဝါရီလ2ရက်နေ့ရေဆွဲနဲ့ထုတ်ပြန်တဲ့ RSF ရဲ့2015ခုနှစ်သတင်းလွတ်လပ်ခွင့်အညွှန်းကိန်းမှာမြန်မာနိုင်ငံကအဆင့်144မှာရှိပါတယ်။ဒီအဆင့်ဟာ2014ခုနှစ်ကမြန်မာနိုင်ငံကိုတတ်မှတ်ခဲ့တဲ့အဆင့်145ထက်စာရင်တဆင့်အပေါ်ကိုမြင့်တက်လာတယ်ဆိုပေမဲ့သတင်းလွတ်လပ်ခွင့်အခြေအနေတွေဆိုးဝါးနေစေဖြစ်တယ်လို့ RSF အဖွဲ့ရဲ့အာရှပစိဖိတ်ရေးရာအကြီးအကဲမစ္စတာဘန်ဂျမင်အစ်မေကပြောပါတယ
်။ Burma is going up one position. Many countries are going down when they go below Burma. They push Burma up.
မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တကယ်ပိုရှိလာလို့တဆင့်မြင့်တက်လာတာမဟုတ်ပဲတခြားနိုင်ငံတွေကသတင်းလွတ်လပ်ခွင့်အခြေအနေတွေပိုဆိုးလာတာကြောင့်မြန်မာနိုင်ငံကအလိုလိုအပေါ်ကိုတဆင့်တက်သွားခြင်းသာဖြစ်ပါတယ
်တနိုင်ငံချင်းအလိုက်သတင်းလွတ်လပ်ခွင့်အချိုးဖောက်ခံရတာတွေထိန်းချုပ်ခံရတာတွေကိုအမှတ်ပေးရမှာတော့မြန်မာနိုင်ငံဟာ2014ခုနှစ်ထဲမှာမှီနီ 41.43 အမှတ်ရရာကအခု2015ထဲမှာတော့ 42.38 ထိဖြစ်လာကြောင်းဒါဟာမြန်မာနိုင်ငံတွင်သတင်းလွတ်လပ်ခွင့်အချိုးဖောက်ခံရမှုပိုများလာတဲ့သဘောဖြစ်တယ်လို့ဘန်ဂျမင်အစ်မေးကပြောပါတယ်။မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေတွေပေါ်စိုးရိမ်မိကြောင်းနဲ့ပြုပြင်ပြောင်းလဲရေးမှာအနောက်နိုင်ငံတွေရဲ့ပြစ်ဒဏ်ခတ်ပိတ်ဆို့မှုတွေပြန်ရုပ်သိမ်းသွားတာအချိန်ဆိုးတယ်လို့မြင်ကြောင်းဘန်ဂျမင်အစ်မေးကပြောပါတယ
်။ We were very worried by the lift of the sanctions on Burma. The sanctions were lifted before the country would complete its opening and would go further on the road of democratization. Now there's less leverage without
မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေမပြီးပြည့်စုံသေးပဲပိတ်ဆို့တန်ခတ်မှုတွေပြန်ရုပ်သိမ်းသွားတဲ့ကိစ္စအပေါ်ကျွန်တော်တို့စိုးရိမ်နေပါတယ်။စီးပွားရေးပိတ်ဆို့မှုတွေရုပ်သိမ်းလိုက်တဲ့အတွက်မြန်မာအာဏာပိုင်တွေအပေါ်ထိန်းချုပ်ထားနိုင်မယ့်အရာတခုခုမရှိတော့တဲ့အတွက်သူတို့ကိုလှုပ်ချင်ရလှုပ်ခွင့်ပေးလိုက်တယ်လို့ဖြစ်နေပါတယ
်။ပြီးခဲ့တဲ့နှစ်မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်ရင်အလွတ်သတင်းတော့ကိုပါကြီးသတင်းယူရင်အသက်ခံရတာလွတ်လပ်စွာသတင်းဖော်ပြမိလို့ Unity Channel သတင်းသမားတွေထောင်နှံချခံရတာဘိုင်မွန်တက်နေ Channel သတင်းသမားတွေကိုအရေးပေါ်အဥပဒေပုံမှန်နဲ့တရားရင်ဆိုင်နေရတာတွေဟာသတင်းသမားတွေပေါ်ဖိနှိပ်နေတာပဲဖြစ်ကြောင်းဘန်ဂျမင်အစ်မေးကထောက်ပြပါတယ်မကြာခင်မြန်မာနိုင်ငံမှာရွေးကောက်ပွဲကာလရောက်လာမှာဖြစ်ပြီးရွေးကောက်ပွဲဆိုင်ရာသတင်းတွေကိုလွတ်လွတ်လပ်လပ်နဲ့တင်ပြခွင့်ရဖို့အရေးကြီးတယ်လို့သူကသတိပေးလိုက်ပါတယ်RSF ဖွဲ့ရဲ့စိုးရိမ်မှုကိုပြောလာပါတယ
်။ Thein Sein and its government doesn't change its policy. It will continue to worsen. There will be impact because these
ဦးသိန်းစိန်နဲ့သူ့အစိုးရကမူဝါဒတွေမပြောင်းမဲ့ဒီတိုင်းဆက်သွားနေရင်တော့အခြေအနေတွေပိုဆိုးလာနိုင်ပါတယ်။ Unity Channel နဲ့ဘိုင်မွန်တက်နေ Channel သတင်းသမားတွေအပေါ်အရေးယူခဲ့တာတွေကကျန်တဲ့သတင်းသမားတွေကိုသတင်းလွတ်လပ်စွာရေးဖို့ကြောက်ရွံ့စေပါတယ်။ဒါကိုကျွန်တော်တို့စိုးရိမ်မိပါတယ
်2015ခုနှစ်သတင်းလွတ်လပ်ခွင့်အညွှန်းကိန်းတဲ့မြန်မာနိုင်ငံရဲ့အောက်မှာအာရှနိုင်ငံတွေကစင်ကာပူမလေးရှားဘင်္ဂလားဒေ့ရှ်ဘရူနိုင်းလာအိုနိုင်ငံတွေရှိသလို တူရကီရုရှားအီရတ်လီဘီယာကွန်ဂိုမက္ကဆီကိုစတဲ့နိုင်ငံတွေလည်းပါဝင်ပြီးသတင်းလွတ်လပ်ခွင့်အစိုးဆုံးနံပါတ်180နဲ့နီးကပ်နေတာကတော့မြောက်ကိုရီးယားတရုတ်ဗီယက်နမ်နိုင်ငံတွေပဲဖြစ်ပါတယ်ခင်ဗျာ
ကိုညာဝေးအောင်မင်းမြန်တင်ပြတော်ရပါရှင်ခုဆက်လက်ပြီးပြည်ရင်းသတင်းနောက်တစ်ပုတ်တင်ပြပါအောင်မယ်စကိုင်းတိုင်းရင်းမာပင်ခရိုင်လက်ပရောင်းတော်ကျင်းနေစီမံကိန်းလုပ်နေတဲ့ကုမ္ပဏီရဲ့လုံခြုံရေးကိုတာဝန်ယူထားတဲ့ရဲတွေနဲ့မြေအတွက်နှစ်နာကျေးယူမထားတဲ့ဒေသခံတွေကြား February 10ရက်နေ့ကတင်းမာမှုတွေပြန်ဖြစ်လာပါတယ်တစ်ဖက်နဲ့တစ်ဖက်အကြားလေးကွာတွေနဲ့ပြစ်ခတ်ကြတာကြောင့်ဒေသခံရွာသား10ဦးကျော်ထိခိုက်ဒဏ်ရာတွေရခဲ့ပါတယ်အကြောင်းစုံကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
စားလင်းကြီးမြို့နယ်အတွင်းကကျင်းနီစီမံကိန်းကိုစောင့်ကြပ်နေတဲ့အာဏာပိုင်တွေနဲ့လေယာဉ်မြေပြန်ရရေးတောင်းဆိုနေတဲ့ဒေသခံတွေကြားတင်းမာမှုတွေကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလကဒေသခံတဦးသေဆုံးခဲ့ရပြီးဒါဇင်နဲ့ချီပြီးထိခိုက်ဒဏ်ရာတွေရရှိခဲ့တာပါအခုအခါမှာတော့ဖေဖော်ဝါရီလ10ရက်နေ့ကစပြီးတင်းမာမှုတွေပြန်လည်ဖြစ်ပွားနေတဲ့အတွက်နှစ်ဖက်လောက်လေးကွာတွေနဲ့ပြစ်ခတ်မှုတွေအတွင်းဒေသခံ10ဦးကျော်ထိခိုက်ဒဏ်ရာများရခဲ့ကြောင်းဆယ်တဲရွာသူမဝင်းထေကပြောပါတယ
်10ရက်နေ့က9ရက်ကမင်းကမင်းကကြတော့၄-၅ရောက်လောက်မှန်းတယ်။ဒီ၁၀ရက်နေ့ဖြစ်တာကဟောပေါ့နော်၃ရောက်က၃ရောက်ကကြတော့ပေါ့နော်ဒီအထီနာတဲ့အဲ့လူကြီးက၃ရောက်ကကြတော့ဒီမထင်ဟောပေါ့နော်မထင်သက်ကမှ၂ရောက်မှန်းတယ်ဒီဟောက၂ရောက်နှကောင်းတင်းမှ၁ရောက်မှန်းတယ်အဲ့ဒါကဟိုပထမလေးကစဖြစ်တာမောင်ရစဖြစ်တာက၁ရောက်ကတော့ဒီဟောပေါ့နော်ဒီအုတ်ကမှန်းတယ်၁ရောက်ကကြတော့အဲ့ဒီ၂ရောက်ပြီးမှမှန်းတာမှဒီနေ့ကျတော့ဖြတ်ပြီးတော့ပေါ့နော်ကာနာစီတက်ပူရရဲ့နောက်ကနှစ်စီတက်ပူဆိုညီမကတော့ခံမင်းချေဆိုလို့ရှိရင်ဟိုထောင်ကျော်လောက်တော့ရှိနေမှာအဲ့ထောင်ကျော်လောက်ရှိတဲ့အဲမှာမှာပေါ့နော်ဒီကွာသာပေါင်းကြီးကိုမြင့်နေတဲ့အဲ့သာပေါင်းကြီးပေါ်ကနေမှာဒိုင်းနာကြီးဆိုင်တဲ့အဲ့ဒိုင်းနာကြီးဆိုင်တဲ့ဒေးမှာမှာရေးတွေကဗတ်တွေတစ်ချက်တွေချိန်ထားတာဟိုအင်းအားကြီးအများကြီးထက်လာတယ်ဟိုဒီ၁၀ရက်နေ့မနေ့ကဆောက်မာကြီးဘိုင်းလောက်ကပေါ့နော်ဒီဘကုန်းဆယ်ကြီးလောက်နဲ့ရေးရင်ဟာရေးရင်ဟာပေါ့နော်ထောင်ကျော်လောက်နဲ့မနေ့အစောကြီးပဲဟိုဒီဘကုန်းတွေကိုပေါ့နော်ဒေတာခန့်နေနဲ့ပြည်လည်းမှုမြောက်ဖြစ်ပြီးစက်တွေကိုဒီရည်ရည်ကိုပေါ့နော်မထိုးပါနဲ့ဦးလို့သွားပြီးတောင်းဆိုတဲ့အခါမှာဖြစ်ကုန်ရောက်ကြတော့ဒီရွာအနေနဲ့စိတ်တည့်ရင်ဆိုင်မှုဖြစ်တာမှာ
တိပမှုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံအာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလက်ပတော်တော့ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပေမဲ့ကော်မရှင်ရဲ့အစီရင်ခံစာကိုလိုက်နာမှုမရှိခဲ့ဘူးဆိုပြီးကော်မရှင်အဖွဲ့ဝင်တွေကဆိုပါတယ်ကုမ္ပဏီတွေဘက်ကကောကော်မရှင်ရဲ့အစီရင်ခံစာကိုအကောင့်ထဲပေါ်နေတဲ့ကော်မတီဘက်ကောအစီရင်ခံစာအတိုင်းလုံဆောင်ခဲ့ကြောင်းပြန်လည်တုံ့ပြန်ပြောဆိုခဲ့ပါတယ်။ဒေသခံတွေကတော့သူတို့နယ်မြေမှာတရားဥပဒေစိုးမိုးမှုတွေမရှိသလိုအားကိုးရမဲ့နေတယ်လို့လည်းပြောပါတယ်
။စီမံကိန်းဒီစီမံကိန်းကပေါ့နော်ဒီအစီရင်ခံစာအတိုင်းကိုတစ်ချက်မှမလိုက်နာတာတွေပေါ့နော်ဒီမလိုက်နာတဲ့ပုံမှာဒေသခံတွေကိုဒီလိုအထိနာတာတွေဒီလိုဖြစ်တဲ့ကိစ္စတွေကအစီရင်ခံစာကလုံးဝမိုင်းနာဘူးဆိုတာကိုဒီအခုချိန်ဒီဒေသခံတွေကိုကျန်တဲ့ရက်တီပြောပြတာဟုတ်တော့သူ့အနေနဲ့ရက်တီပြောပြတာတော့မရှိသေးဘူးနော်။ဒီမြန်မာတို့ဒေတာကျန်နေတောင်းတဲ့ဓမ္မတွေမှာအကူရမဲ့နေရလို့မြန်မာကလည်းနေမှာ။ဒီကိုဒေတာကျန်နေဘက်ကခံလဲရတိုင်းခံလဲရတိုင်းတွားပြီးတော့တိုင်နာတွေပိုင်းလောက်လာတဲ့ခါတိုင်ဒေတာကျန်နေဘက်ကတိုင်လို့အမှုဖုံးလို့မရတာလည်းရှိကြတယ်။ဒီတော့လေးကွာနဲ့မပြောနဲ့ပေါ့နော်။ဒီဒေါခင်ဝင်းဒီဒေါခင်ဝင်းတရားလို့အသက်ခံလဲရမှာတည့်ရတာနဲ့တောင်းမှာသူချိန်ကြီးဒီအမှုမှန်ကိုအခုထိထောက်ထုတ်မပေးနိုင်ဘူးပေါ့နော်။အဲ့ဒီအတွက်ညီမတို့ဘက်ကတရားဥပဒေစိုးမိုးမှုမရှိဘူးပေါ့နော
်။ဒေသခံတွေဘက်ကတိုင်ကြားသမျှအမှုမှန်သမျှကိုမြို့နယ်ရဲစခန်းတွေကအမှုမဖွင့်ပေးပေမဲ့စီမံကိန်းကိုကန့်ကွက်ဆန့်ကျင်နေတဲ့ဒေသခံတွေကိုကူညီခဲ့တဲ့တက်ကြွလှုပ်ရှားသူတွေကိုတော့စူပူအောင်လှုပ်ဆောင်မှုအပါအဝင်တခြားပုံမှတ်တွေနဲ့ဖမ်းဆီးထားပါတယ်။နောက်ထပ်လည်းဒေသခံတွေနဲ့ကူညီသူအလုံးပေါင်း18ဦးကိုလည်းဒေသခံအာဏာပိုင်တွေကမကြသေးခင်ကပဲဖမ်းဝရမ်းများထုတ်ထားပါတယ်။မကြသေးခင်ရက်ပိုင်းတွေအတွင်းကတော့လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကအစီရင်ခံစာထုတ်ပြန်ရမှာမြန်မာနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးတွေအနေနဲ့ကျင်းတီတူဖော်ရေးလုပ်ငန်းတွေမှာလူ့အခွင့်အရေးချိုးဖောက်မှုတွေစိုးစိုးဝါးဝါးကျူးလွန်နေတယ်ဆိုပြီးထောက်ပြဝေဖန်ခဲ့ပါတယ်။မြန်မာအစိုးရနဲ့အတူကျင်းတီစီမံကိန်းမှာပါဝင်ပတ်သက်နေတဲ့ကနေဒါနိုင်ငံက Ivanhoe ကုမ္ပဏီနဲ့တရုတ်နိုင်ငံကဝမ်ပေါင်ကုမ္ပဏီတွေရဲ့လုပ်ငန်းတွေကိုစုံစမ်းစစ်ဆေးဖို့နဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုကင်တွယ်ဖြေရှင်းမှုတွေမရှိသေးခင်အချိန်ထိဒီလုပ်ငန်းတွေကိုရပ်တန့်ထားဖို့ကိုလည်းတောင်းဆိုထားပါတယ်။ဒီအစီရင်ခံစာထဲမှာတော့သခိုင်းတိုင်းအတွင်းကစပယ်တောင်ကျင်းစင်တောင်နဲ့လက်ပရောင်းတောင်ကျင်းနီစီမံကိန်းတွေကြောင့်ဒေသခံတွေအနေနဲ့န နေရရင်တွေကနေအတရားမှရွှေ့ပြောင်းခံရတာဒီစီမံကိန်းတွေကနေဖြစ်လာတဲ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေလူမှုရေးဆိုင်ရာတရားမှုတွေနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြသူတွေပေါ်ရင်းဆက်စွာဖိနှိပ်နေတဲ့ကိစ္စတွေကိုအထူးကမီးမောင်းထိုးတင်ပြထားသလိုမြန်မာအစိုးရတာမကနိုင်ငံခြားယင်းနှိမ့်မြန်မှုကုမ္ပဏီကြီးတွေကလည်းဥပဒေတွေကိုလေးစားလိုက်နာဖို့ပြက်ကွက်ခဲ့ပြီးလူ့အခွင့်အရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်နေတဲ့အကြောင်းအစီရင်ခံစာကကြေကြေပြန့်ပြန့်ထောက်ပြဝေဖန်ထားပါတယ်ရှင်
ရရှိနေခင်ဗျာ။ဒီနေ့ဥပဒေကိုကန့်ကွက်ဆန္ဒပြနေရတဲ့ကျောင်းသားတွေနဲ့အာဏာပိုင်တွေသဘောတူညီမှုရရှိလာကြပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာကျုံတောင်းကျုံငယ်ရရှိခဲ့တယ်လို့ပြောရမယ်ဒီသဘောတူညီချက်အမှန်တကယ်ဆက်လက်အကောင့်ထဲပေါ်လာနိုင်မဲ့အလားအလာဘယ်လောက်ရှိပါသလဲ။တကယ်လို့အတားအဆီးခလုတ်ကစင်းတစုံတရာပေါ်လာခဲ့ရင်ဘယ်လိုကျော်လွှားသင့်သလဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိမြတ်ခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်တို့ကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923823994 fax number 2923823994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
သမက်စနေနေ့ညတရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရရှင်။ခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်အလဲပေးပါရစေ။ယူကရိန်းနိုင်ငံအတွင်းတိုက်ပွဲတွေဖြစ်နေတဲ့နေရာနဲ့တိတ်မဝေးလာတဲ့ရှေ့တန်းမှာဖြစ်နေတဲ့တိုက်ပွဲတွေအပေါ်တစ်ဖက်ကစိုးရိမ်ပူပန်စိတ်နဲ့စောင့်ကြည့်နေကြတဲ့တချိန်ထဲမှာပဲတမန်ပြည်သူတွေဟာအတက်နိုင်ဆုံးသူတို့ရဲ့တမန်နေစဉ်လုပ်ငန်းတွေကိုလုပ်ကိုင်နေကြပါရယ်။ဒီနေရာဟာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကနေယူကရိန်းအစိုးရတပ်တွေကမကြသေးခင်ကပဲပြန်လည်သိမ်းပိုက်လိုက်တဲ့နေရာလည်းဖြစ်ပါရယ်။ဒီအကြောင်း VOA သတင်းထောက် El Pasin ကသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်။
ကရမာတော့စ်မြို့လည်းကယင်းပြင်းမှာရုရှားဒေါ်လာရင်းခေါင်းဆောင်ဗလာဒီမီလီနင်ရဲ့ရုပ်ထုကိုဂုံယူဝင်ကြွားစွာစိုက်ထူထားဆဲဖြစ်ပေမဲ့လူတချို့ကသူ့ရဲ့ခြေထောက်တင်မှာယူကရိန်းအလံအယောင်ဖြစ်တဲ့အဝါနဲ့အပြာရောင်ကိုစစ်နဲ့လာတုပ်ထားပါတယ်ဒီမြို့ရဲ့အရှိတ်မိုင်60လောက်ဝေးတဲ့နေရာမှာတော့ရုရှားကကြောရောင်နောက်ကံပေးထားတဲ့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာပါဆောင်းရာသီရဲ့တာယာတဲ့တနေ့မှာမိသားစုတွေအပြင်ထွက်သွားလာလှုပ်ရှားနေကြတာကိုလီနင်ရုပ်ထုကြီးကအပေါ်ကနေစိုက်ကြည့်နေသလိုပါပဲဒါပေမဲ့တဘုံအဖွဲ့တွေကဒီမြို့ကိုပြန်လာတိုက်နိုင်သေးတယ်ဆိုတော့စိုးရိမ်မှုတွေကတော့မြို့ကနေစိတ်ထဲမှာရှိနေသေးပါ
Тревожно. Немножко тревожно, но всё-таки. Надеемся, что люди уже
ကျွန်မနေနဲ့နည်းနည်းတော့စိုးရိမ်မိတာပေါ့နော်။ဒါပေမဲ့သူတို့ကိုပြန်လာမှာကိုဒီကလူတွေလက်မခံကြပါစေနဲ့လို့ပဲကျွန်မအနေနဲ့မျှော်လင့်မိပါတယ်
။လျက်စစ်ပစ္စည်းပြုပြင်ရင်ဒီမှာအန်တွန်ကလည်
း Переживаю, конечно, как и, наверное, все здесь. Прогнозы строить не могу.
ချလူတွေလို့ပဲကျွန်တော်လည်းစိုးရိမ်မိပါတယ်။ကျွန်တော်အနေနဲ့တော့ဘာမှကြိုပြီးဟောကိမထုတ်နိုင်ပါဘူး။တင်းနေကလည်းတိတ်မရဘူးလေ။ဒါပေမဲ့သူတို့ကျွန်တော်တို့ကိုတော့ကာဝယ်ပေးမယ်ထင်ပါတယ်။ကျွန်တော်လည်းတက်နေတော့ကုလုပ်ပေးမှာပါ
။အနီးအနားမြို့တွေမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့သတင်းတွေကြောင့်ဒေသခံပြည်သူတွေအကြမ်းမှာလည်းအထိတ်တလန့်ဖြစ်နေကြတယ်လို့ Donetsk အုပ်ချုပ်ရေးမှူး Alexandra Kitanko ကပြောပါတယ်
။ Das казалось очень отрицательно на население на их
ဒီကိစ္စကလူတွေကိုစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်စေပါတယ်။လူတွေဟာဘယ်တော့ဘုံကျဲမလဲအိမ်တွေပျက်စီးသွားမလားမိသားစုဝင်တွေမိတ်ဆွေတွေဆုံးရှုံးမလားဆိုပြီးတစ်ချိန်လုံးချင်းချောက်ခံနေရတာပါအခုချိန်မှာတော့ Donetsk State တာကန်တွေအလိုချင်ဆုံးအရာကငြိမ်းချမ်းရေးပါပဲ
အခွင့်အရေးရတာနဲ့သူတို့တွေဟာလည်းငြိမ်းချမ်းမှုကိုအမြဲရှာဖွေနေကြတာပါဒါပေမဲ့ Kramatorsk မြို့ကိုတပုန်နေနဲ့ရုရှားတွေရောက်လာကြရင်မြို့ကန်တွေကအပြင်းထန်ခုခံကာကွယ်ကြမယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်တမ်းပြည်အရှေ့ပိုင်းမှာလိုပဲဒီမြို့မှာလည်းလူတိုင်းကတပုန်တွေကိုစန့်ကျင်ကြတာတော့မဟုတ်ပါဘူးအရင်ဆိုဗီယက်ပြည်ထောင်စုအောက်မှာရုရှားနဲ့ယူကရိန်းတို့အတူရှိခဲ့ကြသလိုဆိုဗီယက်ခေတ်ကစစ်ရုံကြီးတွေဟာလည်းခုနှစ်ထိရှိနေဆဲဖြစ်ပါတယ်။ရှေ့တန်းစစ်မှန်ပြင်နဲ့25မိုင်လောက်ဝေးတဲ့အတက်မစ်မြို့ကမိုးရွာထဲမှာအမျိုးသမီးတို့ကသူတို့ခံစားချက်တွေကိုပြောပါတယ်။သူတို့အနေနဲ့ကင်မရာရှေ့မှာမပြောနိုင်ပေမဲ့ယူကရိန်းအစိုးရရဲ့စစ်မှုမထမ်းမနေရအစီအစဉ်ကိုကန့်ကွက်ကြောင်းသူတို့ယောက်ျားတွေနဲ့သားတွေရုရှားကိုခုခံမတိုက်ခိုက်လို့ကြောင်းတကယ်လို့ယူကရိန်းအစိုးရကရုရှားကိုတိုက်ရှင်နေဆိုရင်လေသူတို့သားသမီးတွေကိုသာဆ ెల ုတင်ကြောင်းပြောပါတယ်။ဒါပေမဲ့အဲ့ဒီလိုအမြင်ရှိတဲ့သူတွေကလူနည်းစုဖြစ်ပါတယ်။အစိုးရထိန်းချုပ်ထားတဲ့နေမြေတွေမှာနေကြသူအများစုကသဘုံအဖွဲ့တွေပြန်မလာစေချင်ကြပါဘူ
း။ကတ္တနီယုစလီ။ Ну, тогда было, конечно, ужасно. Сейчас
သူတို့သွားတော့ကအခြေအနေအရန်ကိုဆိုးပါတယ်။အခုတော့ကောင်းသွားပါပြီ။သူတို့ဘယ်တော့မှပြန်မလာတာကောင်းပါတယ
်။အင်ရှင်မအလီယိုနာကလည်
း Ну, раньше как вроде больше поддержки они чувствовали. Сейчас люди увидели уже
အရင်ကတော့သူတို့လူလူရဲ့ထောက်ခံမှုနည်းနည်းလေးရခဲ့ပါတယ်အခုတော့စစ်ကမကောင်းဘူးဘေးဒုက္ခရောက်စေတယ်မျက်ရည်တွေကျကျရတယ်ဆိုတာလူလူကသိသွားကြပါပြီစစ်ပွဲတွေတကယ်မဖြစ်ဘဲချိန်ချောက်မှုလောက်ပဲဖြစ်ပါစေလို့မျှော်လင့်ရတာပါပဲရှင
်ဒါဟာမျှော်လင့်ရုံလောက်သာဖြစ်ပါတယ်ဒါပေမဲ့အရှိတ်ကိုစစ်တပ်ရင်နှန်းနေထွက်ခွာသွားနေသလိုပဲဒဏ်ရာရသူတွေသေဆုံးသူတွေဘယ်နှယောက်ပြန်ရောက်လာအောင်မလဲအခုလိုငြင်းငြမ်းတဲ့စနေနေ့လေးမှာဘလောက်ကြာကြာမြင်းစည်းခွင့်ရကြအောင်မလဲဆိုတော့ဘသူမှအတတ်မပြောနိုင်ပါဘူးခင်ဗျာ
ကိုဇော်ဝင်းလိုင်းစူးစီတင်ပြသွားတော့ပါရှင် VOA ကနေကြာရာရင်းနဲ့ညဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ခုတော့အမျိုးသမီးရတဲ့တိတ်ကိုအရေးကြီးလာတဲ့ကျန်းမာရေးအကြောင်းဆောင်းပါးတစ်ပုဒ်တင်ပြပါဦးမယ်အိမ်ကောင်းကင်ဆာဟာကကွယ်နိုင်တဲ့ရောဂါဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကပြောလိုက်ပါတယ်။ဒီကြောက်စရာရောဂါကိုဖြစ်စေတဲ့ virus ပိုးကိုကကွယ်နိုင်ဖို့အသက်6နှစ်ကနေ13နှစ်အရွယ်မိန်းကလေးတွေကိုကကွယ်ဆေးထိုးကြဖို့ WHO ကတိုက်တွန်းလိုက်ပါတယ်။ VOA သတင်းထောက် Lisa Schlein ဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုတော့ဆက်ပြီးတင်ပြပါရစေ။အိမ်ကောင်းကင်ဆာဟာကမ္ဘာ့ကြောက်စရာအကောင်းဆုံးရောဂါဖြစ်ပါတယ်။ဒါပေမဲ့လည်းဒီရောဂါကိုကကွယ်နိုင်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကနှစ်စဉ်အမျိုးသမီးပေါင်း 2,900 လောက်ဒီရောဂါကြောင့်သေဆုံးနေရတယ်လို့ဆိုပါရယ်ဒီအထက်က85ရာခိုင်နှုန်းကဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်ပါရယ်ကမ္ဘာကုလသမဂ္ဂအဖွဲ့အစည်းကတော့နှစ်စဉ်အမျိုးသမီးပေါင်း 1,000 ခွဲလောက်ကရောဂါပိုးကူးစက်ခံနေရတယ်လို့ဆိုပါရယ်လိင်ကနေကူးစက်တဲ့ Papilloma virus ပိုးကြောင့်ဒီရောဂါဖြစ်ပွားရတာပါWHO မြို့ပွားမှုကျန်းမာရေးနဲ့သုတေသနဌာနကညွှန်ကြားရေးမှူးမလင်းချီမာမန်ကတော့ယောဂပိုးမကူးဆက်နိုင်အောင်ထိရောက်မှုရှိတဲ့ကာကွယ်ဆေးတွေရှိတယ်လို့ဆိုပါရယ်ဒီလိုကာကွယ်နိုင်အောင်အသက်6နှစ်ကနေ13နှစ်အရွယ်အပြိုပေါ်မဝင်သေးတဲ့အရွယ်တွေမှာကာကွယ်ဆေးထိုးပေးသင့်တယ်လို့သူကပြောပါရယ
် New studies have shown that traditionally we used to give 3injections to the girls to immunize fully
မိခွေတွေကိုကာကွယ်ဆေးအကျိုးအာဏိသင်အပြည့်ရအောင်လုံယုံလုံစင်အတိုင်း3ချိန်ဆေးထိုးပေးလေးရှိပါတယ်။ဒါမဲ့လည်းအခုတွေ့ရှိချက်အရ2ချိန်ထိုးရုံနဲ့လုံလောက်တာကိုတွေ့ရပါတယ်။ဒါဟာလမ်းကြောင်းမှန်ပေါ်ကိုတွားနေတဲ့အရေးပါတဲ့ခြေလမ်းဖြစ်ပြီးဆေးထိုးရတဲ့အချိန်နဲ့ကြာသင့်ငွေကိုလည်းလျှော့ချပေးပါတယ
်။တအိမ်ကောင်းကာကွယ်ဆေး HPV ထိုးဆေးတစ်လုံးအတွက်ကြာသင့်ငွေကဒေါ်လာ140နီးပါးရှိပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကလူအတော်များများမတတ်နိုင်တဲ့ငွေကြေးပမာဏပါကာကွယ်ဆေးကအနည်းဆုံးနှစ်ပေါင်း10နှစ်လောက်ကြာအောင်ခံနိုင်စွမ်းအားတွေရှိစေပြီးနောက်တစ်ဆင့်ထပ်ထိုးရတဲ့ကာကွယ်ဆေးကိုတော့ထပ်ထိုးဖို့အကြံပြုထားတာမရှိပါဘူး WHO ကတော့နိုင်ငံပေါင်း55နိုင်ငံကျော်ကမိန်းကလေးငယ်တွေကိုပုံမှန် HPV ကာကွယ်ဆေးထိုးပေးခြင်းအပြင်ကာကွယ်ပေးနိုင်ခဲ့တယ်လို့ဆိုပါတယ်ဆင်းရဲတဲ့နိုင်ငံတွေအတွက်ကာကွယ်ဆေးရအောင်ကူညီဆောင်ရွက်ပေးတဲ့Gavi Alliance ရဲ့အကူအညီနဲ့တိုးလာနေတဲ့နိုင်ငံတွေကိုလည်းကာကွယ်ဆေးတွေထိုးပေးနေတယ်လို့ဆိုပါရယ်။တအိမ်ကောင်းကင်ဆာရဲ့ရှေ့ပြေလက္ခဏာတွေကိုစမ်းသပ်တွေ့ရှိနိုင်တဲ့နီလန်သစ်တွေကိုလည်းထပ်ပြီးတွေ့လာနေပါပြီ။ယောဂါပိုးမရှိတဲ့အမျိုးသမီးတွေနောက်ထပ်10နှစ်အတွင်းမှာမှနောက်တစ်ကြိမ်စမ်းသပ်ခံရမှာပါ။ဒါကကျန်းမာရေးအတွက်ငွေကြေးအကုန်အကျတက်တာရာကိုပြတာလည်းဖြစ်ပါရယ်။ကုလသမဂ္ဂကျန်းမာရေးအေဂျင်စီကကမ္ဘာတစ်ဝှမ်းလုံးမှာအမျိုးသမီးပေါင်းသက်တမ်းကျော်ကတအိမ်ကောင်းကင်ဆာခံစားနေရတာကိုတွေ့ရှိလိုက်ပါတယ်။အမျိုးသမီးအတော်များများကကာကွယ်ရေးကုသရေးဒါမှမဟုတ်ယောဂသက်သာရာရစေတဲ့ကျန်းမာရေးအဆောင်အရှောက်ကိုလှက်လန်းမမီကြပါဘူး။ဒေါက်တာတမ်မမန်ကတော့ဒီယောဂါကိုဦးစားပေးကင်တွယ်ခြင်းမရှိတာနဲ့ကုန်ကျစရိတ်တွေကြောင့်ဒီလိုဖြစ်ရတာလို့မှတ်ယူပါတယ်။ဒါပေမဲ့လည်းအရှေ့နဲ့တောင်ပိုင်းအာဖရိကနိုင်ငံတွေမှာတအိမ်ကောင်းကင်ဆာနဲ့ပတ်သက်တဲ့အမျိုးသားအဆင့်အစီအစဉ်တွေရေးဆွဲလာပါပြီ
That they start right now it's still at the pilot phase so they do demonstration projects to show that
သူတို့ကစနေပါပြီစတဲ့ဆဲအဆင့်ပဲရှိပါသေးတယ်ဒါကြောင့် HPV ကာကွယ်ဆေးကိုအလွယ်တကူအသုံးပြုနိုင်တာကိုသူတို့လက်တွေ့သရုပ်ပြပါတယ်ဒုတိယဆင့်အနေနဲ့လည်းစတဲ့မှုလုပ်ပါတယ်ဒါကြောင့်သားဆက်ချာဆေးရန်သွားတဲ့အမျိုးသမီးတွေတခြားယောဂါကြောင့်ကျန်းမာရေးဌာနကိုလာသူတွေနဲ့အရင်ဆက်သက်ကြည့်ပါရယ်။ဒါရီမောက်ကကင်ညာလိုနိုင်ငံတွေမှာရွှေပြောင်ဆေးရန်တွေနဲ့စတင်လှုပ်ဆောင်နေကြပါပြီ
။ဒီအစီအစဉ်ကအမျိုးသမီးတွေကိုသူတို့ရဲ့လူမှုအတိုင်းဝိုင်းကလူတွေနဲ့ထိတွေ့ဆက်ဆံစေပါရယ်။ဒါအပြင်ဥပဒေရေးဆွဲသူတွေနဲ့တရင်ဌာနကလူတွေကိုတအိမ်ကောင်းကင်ဆာဟာအန္တရာယ်များပြီးကာကွယ်နိုင်တဲ့အကြောင်းသိလာစေတဲ့အပြင်ယောဂါပိုးရှိမရှိစမ်းသပ်ဖို့အရေးကြီးကြောင်းနဲ့ယောဂါပိုးတွေ့ရင်ကုသခံဖို့တိတ်ကိုလိုအပ်ကြောင်းဒီလောက်ဆောင်ချက်ကတိုက်တွန်းလို့ဆိုပါရရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ကြာရပတင်းနေ့ညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ25 30နဲ့51တိုဝါနေထုတ်လွှင့်ပေးနေတာပါဒီစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးဦးအောင်ခင်းရဲ့မြမအရေးသုံးသက်ချက်နဲ့တရင်တဲ့တင်းလွာတွေကိုနားဆင်ရမှာပါမြန်မာနိုင်ငံကကြောင်းသားတပိတ်အရေးနဲ့ပတ်သက်ပြီးတရင်သားတွေရဲ့သဘောထားကိုမေးမြန်းရမှာတော့
အဓိကကကျွန်တော်တို့မိခင်ပါတင်ညာရေးနဲ့ပတ်သက်တာပေါ့နော်အခုចောင်းသားရေးကဒါတောင်းဆိုတဲ့ချက်တွေမှာပါတယ်နောက်တစ်ချက်ကကျွန်တော်တို့ရဲ့ဒီတိုင်းသားမိခင်ပါတာကို
မွန်အမျိုးသားပါတီကတွဲဖက်အတွင်ရင်မှုနှစ်ဒေါက်တာမင်းကြည်ဝင်းပါရှင်ဒီအကြောင်းမကြခင်တိုင်းရင်တင်းလွာမှနားဆင်ရမှာပါခုရင်ဆုံးတော့ကျမ်းမာရေးဆိုင်ရာတင်းဆောင်မကိုအရင်ထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကလေးရီစီလန်းချောင်းပိုးဝင်ခြင်းအကြောင်းတင်ပြထားပါရယ်မြန်မာနိုင်ငံမှာကလေးစီလန်းချောင်းပိုးဝင်တာမကြခဏတွေ့ရတတ်ပြီးနောက်ဆက်တွဲဆိုကြိုးရှိတာမို့အထူးသတိပြုကူတာဖို့ကလေးအထူးကုတွေကသတိပေးနေပါရယ်ဒီစီလန်းချောင်းပိုးဝင်တာဘာကြောင့်ဖြစ်ရပြီးဘလို့လက္ခဏာတွေပြတာဘလို့ကာကွယ်ကုသသင့်ပါသလဲဒီအကြောင်းတွေကိုစေတက္ကသိုလ်တက်ကလေးကျမ်းမာပညာဌာနအငိမ့်စားဌာနမှပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြချပါရရှင
်โอเคပါမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကကလေးငယ်တွေမှာစီလံချောင်းပိုးဝင်ခြင်းယောဂါဖြစ်တဲ့အနေအထားကအဖြစ်များလားဆရာကြီ
းစီလံချောင်းပိုးဝင်တာကတော့နိုင်ငံနိုင်ငံဆိုင်တော့ကျွန်တော်တို့ကနည်းနည်းနည်းသလိုရှိပါဒါမဲ့ဒီကလေးကြားတဲ့အကြောင်းမှာတော့စုံရင်းမိတာလို့မပြောပေမဲ့အကြခဏတွေ့ရတဲ့ယောဂတစ်မျိုးဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဘာကြောင့်ကလေးတွေမှာဒီစီလံချောင်းပိုးဝင်တာဖြစ်ရတာလဲ
စီလံချောင်းထိတ်စီးပြုံချည်ရဲစီးပြုံပြီးရင်စီးရင်ရောက်တယ်စီးရင်မှစီးပိုက်လို့ခေါ်တော့ဗောနော်တကယ်တော့ဟိုပိုက်ထဲမှာရှိတော့စီလံချောင်းချက်မှာယောဂပိုးဝင်တာကိုစီလံချောင်းပိုးဝင်တယ်လို့ခေါ်တယ်ညာတော့အဲ့တော့ဒီ ascending inflection လို့ခေါ်တဲ့ဒီစီးပြုံကနေပြီးတော့ဒီပေါက်တဲ့နေရာနေယောဂပိုးကဝင်သွားတာပေါ့လေအဲဒီခါကျလို့ရှိရင်ဒီဆေးရင်ရောက်နေအဲဒီမှာယောဂပိုးဆိုရင်အပေါ်တက်သွားပြီးတော့ကြောက်ကတ်တီရောင်သွားနေပေါ့နောက်တနည်းလားတော့လေဒီယောဂပိုးသွေးထဲမှာဝင်ကြောက်ကတ်ဆိုတဲ့နေရာသွေးနဲ့ပတ်မှုများတော့ကြောက်ကတ်မှာယောဂပိုးကဝင်နေတာပေါ့အဲ့ဒါတော့ဒီသွေးနဲ့သွေးကြောင့်ဖြစ်တဲ့စီလံချောင်းပိုးဝင်ခြင်းပေါ့အဲ့ဒါတော့ဖြစ်နေပါတယ်ခုနအာဖရိကတက်လာတာတော့ပိုးတော့ဖြစ်တယ်ပေါ့သူကမိန်းကလေးတွေမှာဒီစီလံချောင်းကတူပြီးတော့ဆီးသွားတဲ့နေရာနဲ့ဝင်သွားတဲ့နေရာနဲ့ကညီကြဝင်သွားတဲ့အခါကျတော့ဝင်းဆိုတာတော့ဥမာကြီးထဲမှာယောဂပိုးကရှိတယ်ယောဂပိုးပက်တီးရီးယားပိုးတွေကအမြဲတမ်းရှိပြီးသားပေါ့ဝင်းထဲမှာလည်းပါပြီးသားပေါ့အဲ့ဒီပိုးဝင်းကတနည်းနည်းနဲ့ဆီလံချောင်းထဲဝင်သွားလို့ရှိရင်ဖြစ်တတ်ပါယောက်ျားလေးတွေမှာတော့ဒီဆီလံချောင်းပိုးဝင်တာတစ်နှစ်ထက်ဆိုတော့မိန်းကလေးတွေကယောက်ျားလေးတွေလည်းအများကြီးပိုးဖြစ်တယ်တနည်းအောင်မှာတော့ယောက်ျားလေးတွေမှာလည်းဆီးပြွန်ပေါ့နော်ရေသားထိတ်ကတိတ်ပွင့်နေတဲ့အခါကျတော့ဒီလိုကနည်းနည်းများပိတ်နိုင်တဲ့အခြေတဲ့တကြောင်တနည်းအောင်မှာဆိုတော့ယောက်ျားလေးနဲ့မိန်းကလေးဖြစ်ပွားမှုပိတ်မကွာချပါဘူ
းဟုတ်ကဲ့တခြားဘလို့ကလေးတွေမှာတော့ဖြစ်တာပိုများတဲ့အနေထားရှိလဲ
ဝင်းချုပ်တဲ့ကလေးပေါ့လေဝင်းချုပ်တဲ့ကလေးကြတော့လေပိုပြီးတော့ညှိရတယ်အဲ့ဒီခါကျတော့အပေါ်ပြန်ပြီးတော့စီးရင်ထဲမှာယောဂပိုးရှင်အပေါ်ပြန်တက်တဲ့နှုတ်ရတယ်ပေါ့နော်နောက်တစ်ခုကမကုနာပိုင်းဆိုနက်ပီးပေါ့နော်ဒီကရောင်းကြိုက်တွေတုံးတယ်တော်လို့ရှိနေတယ်ကမြန်မြန်လေးတန့်ချင်းရေလုတ်ပေးဖို့လိုတော့ဝင်သွားပြီလို့ရှိရင်ဝင်ရစီးလမ်းကြောင်းဘက်ကိုရောက်သွားရင်အဲ့ဒီယောဂပိုးကစီးအိမ်ထဲကိုရောက်သွားနိုင်တော့ပေါ့နော်အဲကြောင့်တန့်ချင်းလုတ်ဖို့လိုပါတယ်နောက်တစ်ခုကတော့ဒီစီးလမ်းကြောင်းတစ်လျှောက်မှာစီးသွားတဲ့ဟာပေါ့စီးရဲ့စီးဆင်းမှုအနောက်ဆက်ဖြစ်တဲ့အခါကြီးရှိတယ်တခါကြီးကြာမွေးရပါဒီကြောက်ကတ်ထဲမှာရှိတဲ့စီးပြွန်နေကျဲနေတာတော့မွေးရပါချိုးရင်းချက်ပေါ့နော်ဒီကြောက်ကတ်ကထွက်လာတဲ့စီးပြွန်ကနှစ်ခုဖြစ်နေတာတော့သိရှိပြီးတော့ကောက်နေတာအဲ့လိုမျိုးလေးပေါ့စီးပြွန်နဲ့စီးအိမ်နဲ့ဆက်တာမှလည်းစီးအိမ်နဲ့စီးရပေါ်ပြန်မတက်ဖို့ပေါ့နော်ဒါမှလည်းလမ်းကြောင်းမှမှန်လို့ပြန်တက်တာဒါမျိုးစီးလမ်းကြောင်းမှ ဝေးရပါချုံရင်ချက်ပါတဲ့ကလေးတွေကလည်းဒီယောဂဘုတွေဖြစ်များပါတယ်ဒီပမာကြီးလေပိုင်းဒေတာပေါ့နော်သိပ်ပူတဲ့နေရာတွေမှာကျတော့ဗျာဆိုချွေးထွက်တာများတော့စီးထွက်တာနည်းတယ်ပေါ့စီးစီးစင်းမှုကသိပ်ပြီးတော့များဘူးစီးရငြိမ်တော့ဗျာနေတယ်အဲ့ကြလဲစီးရင်ထဲမှာကြောက်တယ်လားတွေဖြစ်တယ်ကြောက်တယ်လားတော့ကလေးနဲ့လူကြီးနဲ့ဆိုင်ဖြစ်တာနည်းတာပေါ့နော်ဒီကလေးစီးအိမ်ထဲမှာကြောက်တယ်တဲ့ကလေးတွေတွေ့ရတယ်အဲ့ခါကျလဲစီးလမ်းကြောင်းပုံဝင်တာတော့ပိုဖြစ်တတ်ပါသဘောဒီယောက်ျားလေးတွေမှာဒီထိတ်ကပိတ်နေပါတော့အထိတ်ကရေပြားရှည်လွားကြည့်တဲ့ပိတ်လွားကြည့်ဒါတော့နှစ်နှစ်ယောက်ကလေးတွေမှာတော့ရေပြားကနည်းနည်းများရှည်နေတာပဲပိတ်နေတာပါပဲဟိုထိတ်ကပေးပေါက်တဲ့အခါမှာဖောင်းလာတယ်ရမ်းညှစ်နေရတယ်ဒါမျိုးဆိုရင်တော့ဘာသာရေးကြောင့်မဟုတ်ရင်နှစ်နှစ်ယောက်မှာခွဲတင်တာပေါ့နှုတ်မတော်နည်းနည်းများနှစ်နှစ်ယောက်မှာတော့နည်းနည်းလေးငုံနေတာဖြစ်ပါတယ်နောက်ပိုင်းကျရင်တော့ဖြည်းဖြည်းဖြည်းဖြည်းနဲ့ပို့ပြီးတော့ပွင့်လာတာဖြစ်ပါတယ်ဒါကြောင့်ရေပြားဖြတ်မယ်တော့မဟုတ်ပါဘူးမမြင့်တဲ့ပါကလေးတွေမှာတော့တိတ်ပြီးတော့ရေပြားသိချင်နေဖြတ်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီစီလန်းချောင်းပိုးဝင်တဲ့ယောဂါဖြစ်ရခြင်းအကြောင်းရင်းတွေကိုသိပြီးတဲ့အခါမှာဒီယောဂါကိုဆရာကြီးဘယ်လိုကာကွယ်နိုင်မလဲ
ဟုတ်ကဲ့အဓိကတော့ကျွန်တော်ပြောသလိုပါမှာစီလန်းချောင်းပိုးဝင်တာလည်းလက္ခဏာနေတော့ဖြားတယ်ပေါ့ဖြားတယ်စီးကျင်တယ်ပြီးလို့ရှိရင်စီးသွားရင်ငိုတယ်ဖြစ်တတ်တယ်ပေါ့ဒါပေမဲ့တချို့ကလေးတွေမှာလည်းငယ်လောကကြီးတော့အပြားကြည့်ပြီးတော့ချမ်းတဝင်တာစီလံကံပိုးဝင်တာဖြစ်နိုင်မလားဆိုတာကိုကြားတဲ့ကလေးတိုင်းမှာတော့စဉ်းစားရတယ်ပေါ့နော်ချမ်းတဝင်ရမ်းချရင်ပိုးပြီးတော့စဉ်းစားအဲ့လိုစီလံကံပိုးဝင်တာဖြစ်တဲ့အခါမှာဒီပြတ်မသွားအောင်ပေါ့နော်ပိုးမဆိုးသွားအောင်ဖြစ်ရောက်တဲ့ကုသမှုတွေလုပ်ဖို့လိုပါတယ်ကလေးကရမ်းချတယ်တော်တော်လေးလည်းနေမကောင်းဖြစ်တဲ့ဆိုတော့ဖြစ်ရောက်တဲ့ပိုးသားစီအကျော်စီထိုးရတယ်တောက်စီနဲ့လိုက်ရတယ်ပေါ့အဲ့ခါမှာလည်းနည်းနည်းရှင်းရှင်းလင်းလင်းဖြစ်သွားအောင်နည်းနည်းကြာကြာလေးကုဖို့လိုပါတယ်ဒါစီလံကံပိုးဝင်တဲ့ကလေးတွေမှာဆိုရင်ဒီမွေးရပါချုံရင်ချက်ရှိသလားဆိုတာကိုကျွန်တော်တို့ကြည့်ဖို့လိုတယ်ပေါ့။အဲမွေးရပါစီလံကံမှာချုံရင်ချက်ရှိနေစီလံကံပိုးဝင်တာမကြာခဏပြန်ဖြစ်တတ်တဲ့အတွက်သူတို့ကကြတော့ low dose antibiotics ပေါ့နော်ဆိုတော့နေ့စဉ်ဒီပိုးသားဆေးကိုနည်းနည်းနည်းနည်းနဲ့ကာဝယ်တဲ့အနေနဲ့တိုက်တာပေါ့နော်။အဲနှစ်နဲ့ချီတိုက်ရပါတယ်။နှစ်လောက်ထိတိုက်ရပါတယ်။အဲခွဲလို့ရတဲ့ဟာမျိုးပြုပြင်လို့ရတဲ့ဟာမျိုးဆိုတဲ့ပြုပြင်သေးတယ်ပေါ့နော်။နောက်တစ်ခါတော့ဒီဝင်းချုပ်လို့ရှင်နေသိမကောင်းဘူးအဝင်းကိုမှန်မှန်သွားတဲ့အချင်းလုံးရမယ်။နောက်တန့်ရှင်းရေးလုပ်တဲ့အချိန်မှာနောက်ဖေးရဒီစီလံကြောင်းနဲ့မဝင်အောင်တန့်ရှင်းရေးလုပ်တဲ့အခါမှာရှေ့ရနေနောက်ကိုတန့်ရှင်းတာပိုကောင်းတယ်ပေါ့နော်။နောက်ကနေရှေ့ကိုတန့်ရှင်းတာမကောင်းဘူး။နောက်ကညအေးရဝင်တဲ့အခါမှာကလေးကိုစီးမကြအောင်ပေါ့။စီးရင်လည်းစီးမကြအောင်စီးကိုနှစ်ခါသွားခိုင်းတယ်ပေါ့နော်။အဲလိုမျိုးစီးတစ်ခါသွားပြီးထပ်သွားအောင်ပေါ့အဲလိုမျိုးလေ။အဲလိုမျိုးလုပ်တာလေးတွေကတော့ထောက်ကူပြုနိုင်ပါ
တယ်။ဟုတ်ကဲ့။ဒီစီလံကြောင်ပိုးဝင်တဲ့ယောဂနဲ့ပတ်သက်ပြီးတော့ရေရှည်မှာဆောင်ရွက်ရှောင်ရွက်နေထားတယ်
စီလံကြောင်ပိုးဝင်တာကတော့ဖြစ်စွာတေချာထိထိရောက်ကုဖို့လိုပါတယ်ဘာလို့ဆိုလို့ရှင်စီလံကြောင်ပိုးဝင်တာကိုတေချာမကုရင်ကြောက်ကပျက်စီးပြီးတော့အနေရဖြစ်နိုင်တယ်ပေါ့နော်အဲ့လိုအနေရဖြစ်တဲ့ကလေးတွေကနောက်ပိုင်းမှာဒီတွေးတိုးတာတော့ဖြစ်တယ်ဆိုတာဒါရကတွေရှိပါတယ်ဒါမှမဟုတ်စီလံကြောင်ပိုးဝင်တာဆိုရင်တေချာထိထိရောက်ပရိစီဝါစီနဲ့ကုဖို့လိုတယ်အချိန်ကြီးလည်းကုဖို့လိုတယ်အဲ့နောက်ပိုင်းမှာလည်းဒါကြောင့်ဒီလမ်းကြောင်းပေါ်ဝင်တာဖြစ်ရလေမွေးရပါချုံရင်ချက်ရှိသလားဒါကြည့်ဖို့လိုတယ်နောက်ပြီးတော့ကြောက်ကတ်မှာဒီ scar ပေါ့နော်မရုပ်ဖြစ်သွားသလားဆိုတာကထူးခြားတဲ့ပေါ့နော်ခါတိုင်းလုံနေကြမဟုတ်တဲ့ scan တွေပါရှိပါလိုရရင်ကျွန်တော်တို့အဲ့ဒါကြီးလုပ်ရပါတယ်နောက်တစ်ခုကဒီစီလမ်းကြောင်းပေါ်ဝင်ပြီးရင်ဒီစီးရင်ကနေတော့စီးရအပေါ်ပြန်တက်တက်တယ်အဲ့လိုဖြစ်တဲ့ကလေးတွေမှာလည်းကျွန်တော်တို့ကာကွယ်တဲ့ကုသဆေးကာကွယ်ဆေးပေးတာကိုရေရှည်ပေးဖို့လိုမလို့စဉ်းစားပြီးလုပ်ရပါတယ်ตามันชาราเตตอนเนเนปูรอนิวไซคูเซียนดูอัปปา
โอเคเจซุมายิติมาเรเซ
ကိုဝင်းမင်းတင်ဆက်တဲ့ကျမရေကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်ကြာရာပတိနေ့တိုင်းပုံမှန်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးတုံသက်ချက်အလဲပါတရုတ်မြမချစ်ကြည်ရေးတွန်းမြင့်တဲ့အနေနဲ့မွေးချင်းပေါက်ဖို့ဆက်ဆံရေးဆောင်မှုကိုတရုတ်ကောင်းဆောင်နေတုံးနေပုံကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတုံသက်တင်ပြထားတာကိုနှာစင်ကြည့်ရအောင်ပါရှင်
ဒုလရေးရပြီးမကြာမီဗမာကွန်မြူနတီသဘုံထနေတုန်းတရုတ်ပြည်တွင်းစစ်မှာအရင်နိုင်လာတဲ့တရုတ်ဖြူတိုင်ရင်အချို့ရှမ်းပြည်နယ်မှာဝင်ရောက်ခိုးလုံတာကြောင့်တရုတ်ကွန်မြူနတီအန်ဒီရယ်ကိုစိုးရိမ်ခဲ့ရပါတယ်။အဲ့ဒီအချိန်မှာဆက်ဆံရေးကောင်းအောင်ဝေးချင်းပေါက်ဖို့ဆက်ဆံရေးဆောင်ဖို့ကိုပထမဆုံးဝင်းစည်းချုပ်ဖြစ်တဲ့ဥနုကတီထွင်လိုက်ပါတယ်။အဲ့ဒီအချိန်ကစပြီးတရုတ်ဗမာဆက်ဆံရေးမှာအပုအထစ်ရှိလာရင်ချောမောပြည်ပဖို့အတွက်ဝေးချင်းပေါက်ဖို့ဆိုတဲ့ဆောင်ဖို့ကိုသုံးလို့ရှိပါတယ်။အခုတော့ဒီဆောင်ဖို့ကိုတရုတ်ခေါင်းဆောင်ပိုင်းကအတွင်တွင်သုံးနေတာတွေ့ရပါတယ်။ Nongen and Nui Malaga, she Asha Nilagan Tepu, Nibirogo Yaulare, Tio Winjijo, Lika Changale, Nanangam, Besso, Putu, Lokayama, Popo Sessai, Yeti Jump Yobare. Nangae Siway, Lunjuni, Siene, Pidu, Chinese Sessai, Sare, Nebe Musoma, Dona Sanshi Town Jo Tome, Sajon Lori Lema Tubare. Nauna Pe, a Pian La Yunti, Popo Sessai, Tintonia Melu Subare. Chechime, Tiota, Ma, Yahu Langale, Tiobima, Popo, Chichi, Kigu, Season Marode.
Lebron down, Pietanab Chimu, Nisson say yes, I mu, Tio Siway, Chiso mu, Sarari Jaw. မြမပြည်မှာတရုတ်စံကျင်ရေလှူလာမှာကိုစိုးရိမ်နေတွေ့မွေးချင်းပေါက်ဖို့ဆက်ဆံရေးကိုအဓိကဦးစားပေးပြီးပြောဆိုလာတာဖြစ်ပါတယ်ဒီဇင်ဘာလမှာတရုတ်ဒုတိယလီယွမ်ချောင်းနေပြည်တော်ကိုလာတော့လေမွေးချင်းပေါက်ဖို့ချစ်ကြည်ရေးကိုအခြေခံတဲ့ဘက်ဆုံမဟာဗျူဟာပူးပေါင်းဆောင်ရွက်ရေးအကောင့်အထည်ဖော်ဖို့စော်ဩသွားပါတယ်အောက်ခြေအထိပူးတွဲဆောင်ရွက်တာကိုမဟာဗျူဟာဆက်ဆံရေးလို့ပြောတာဖြစ်
ရင်ကျေးမှုနဲ့ပညာရေးမှာတရုတ်ကိုလက်ခံလာအောင်ပြည်သူချင်းဆက်ဆံရေးမြင့်တင်နေပါတယ်
။ဆွေမျိုးပေါက်ဖို့ချစ်ချည်အရှင်အဟုန်မြင့်လာအောင်ဘေးတီးပေးသူတွေထဲမှာဒေသခံတရုတ်တွေဟာအဓိကအခန်းကပါဝင်ပါတယ်။ဥပမာမြန်မာနိုင်ငံတရုတ်ကုန်တယ်များအသင်းသက်တမ်း106နှစ်ပြည့်အထိတ်အမှတ်ကျင်းပတဲ့အနေနဲ့တရုတ်ပြည်နယ်၅ခုကဘတ်စကက်ဘောအသင်းတွေရန်ကုန်မှာမကြာမီကရှင်ပြိုင်ကြပါတယ်။တရုတ်မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်ရာမှာဒေသခံတရုတ်ကဂျိုင်းဝင်ဆောင်ရွက်တာအများကြီးရှိပါတယ်။ရေအားစရာစစ်ဖက်ဆက်လုပ်ငန်းမှာမြန်မာဘက်ကဘိမ်မောင်ခိုဦးလော်စင်ဟန်တီတောင်နဲ့အေရှာဝေါ့ကုမ္ပဏီနဲ့ဦးအိုက်ထွန်းတို့ပါဝင်နေတာထင်ရှားတဲ့ဥပမာဖြစ်ပါတယ်။ရန်ကုန်မန္တလေးနဲ့မူဆယ်ကအင်ချာမြေဈေးကွက်မှာလည်းဒေသခံအမိကိုအသုံးပြုတဲ့တရုတ်တပည့်တွေကြီးစိုးနေကြောင်းကြားသိရပါတယ်
။တရုတ်ပြည်မှာလူသမားကကြီးမြင့်လာလို့အမြန်အစွန်းနဲလာတာရဲ့ဗီယက်နမ်မှာတရုတ်ဆန့်ကျင်ရေးလှုပ်ရှားမှုဖြစ်ပေါ်တာရဲ့စတာတွေကြောင့်ထိုင်ဝမ်တရုတ်တွေမြန်မာပြည်ကိုစိတ်ဝင်စားလာကြပါတယ်။မဆလအစိုးရခေတ်ကမြန်မာတင်မောသားကိုစိတ်ကမ်းပေါ်တက်ခွင့်မပေးခဲ့တဲ့ထိုင်ဝမ်နိုင်ငံဟာမြန်မာပြည်မှာရင်းနှီးမြှုပ်နှံပြီးမွေးချင်းပေါက်ဖော်လှုပ်ချင်နေပါတယ်။ထိုင်ဝမ်လုပ်ငန်းရှင်တွေရင်းနှီးမြှုပ်နှံလူတဲ့အာရှနိုင်ငံမှာမြန်မာကရှေ့ဆုံးကဖြစ်နေပါတယ်။ထိုင်ဝမ်မြန်မာကုန်သွယ်မှုတဖြည်းဖြည်းတိုးပွားနေပါတယ်။ဒေါ်လာတန်ခါရရင်းနှီးမဲ့လျှက်စစ်ပစ္စည်းထုတ်လုပ်တဲ့စက်မှုဇုံရန်ကုန်တိုင်းမှာတည်ထောင်မှုထိုင်ဝမ်လျှက်စစ်အသင်းကအစတင်ပြင်ဆင်နေပါတယ်။တရုတ်နဲ့ဗီယက်နမ်မှာရင်းနှီးမြှုပ်နှံရာကအလုသမားကတက်တာတဲ့မြန်မာပြည်ဘက်ကိုဥလှဲ့လာတာဖြစ်ပါတယ
်။1988က2014အထိနှစ်ပေါင်းအစိတ်အတွင်းမြန်မာပြည်မှာနိုင်ငံသားရင်းနှီးမြှုပ်ပမာဏဒေါ်လာ3,500ရှိတဲ့အနေနဲ့တရုတ်အရင်းအနှီးကဒေါ်လာ14,000ကျော်ရှိပါတယ်။နိုင်ငံခြားအရင်းအနှီးစုစုပေါင်းရဲ့30ရာခိုင်နှုန်းနီးပါးဟာတရုတ်ပြည်ကလာတာပါ။အမေရိကန်ရဲ့ရင်းနှီးမှုပမာဏဟာဒေါ်လာ200ကျော်သာရှိတာမို့တရုတ်ရဲ့တိရာခိုင်နှုန်းကျော်သာရှိပါလေ။တရုတ်ရင်းနှီးမြှုပ်နှံမှုပမာဏဟာနှစ်အနည်းငယ်အတွင်းဒေါ်လာ200,000ကျော်သွားနိုင်ပါသေး။ဒါကြောင့်ဘယ်အစိုးရတက်တဲ့တရုတ်ကိုမိခိုနေရပါလိမ့်မယ်။1990ရွေးကောက်ပွဲကိုအတိအမှတ်မပြုဘဲကန်တကောစာလုပ်တဲ့အတွက်တရုတ်ကဆရာတင်ရတဲ့ဘဝကိုရောက်သွားတာဖြစ်ပါတယ်။ဝေးချင်းပေါ့ပေါ်ဆက်ဆံရေးလုပ်တော့ဗမာကညီလေးတရုတ်ကအကိုကြီးပေါ့။ချင်းနီစီမံကိန်းမှာမိလောင်မှုနဲ့အပူပွင့်ခံရတဲ့တရုတ်ဝန်ထမ်းနှစ်ဦးတရုတ်ပြည်ပြန်သွားတာဗမာဘာမှမတတ်နိုင်ပါဘူး။အပေါ်စီးရထားသူကအေးအေးယူဖို့ခက်ခဲကြောင်ပြတ်တာဖြစ်ပါတယ်။ဗမာအစိုးရကတရုတ်ဩဇာကမဟုတ်ကြောင်စ조사ပြီးပြတ်တာနေပြီမဲ့တရုတ်အစိုးရတည်ဆောက်တဲ့ပေါင်းလောင်းရေအားစရာစစ်ကြောင်းသာနေပြည်တော်မှာမီးလင်းနေတာကိုမမေ့သင့်ပါခင်ဗျာ
။ဦးကျဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။ VOA ကနေကနပေါင်းစုံကိုတင်ဆက်ပေးနေပါတယ်။ VOA ကိုအင်တာနက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရဲတောတာရှင်တွေနားဆင်လို့ရဲတေးတဲ့ချင်းတွေတောင်းယူလို့ရဲဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ဖုန်းနဲ့တိုက်ဆက်သွယ်လို့လူအတွက်ကတော့13333855လေးကိုခေါ်ဆိုနိုင်ပါတယ်ရှင်။
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံရင်းနှီးမြှုပ်နှံမှုတွေအတွက်ဒီနိုင်ငံသားတွေအတွက်
ကွန်ဒိုယဉ်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေဈေးကလည်းလုံးရင်းအင်ကြီးလောက်သွား
The possibility of a great transformation is in sight for our country an important step that will take us nearer to a truly revolutionary
ရန်နေဆိုင်လည်းနဲ့ပို့ပြီးတော့ခက်ခဲတာပဲကားကြားထဲမှာနေနေရတာပေါ့ကားကြားထဲမှာအခုဝင်းုံဝင်းတော့ရှာနေရတာဒီဘက်ပတ်ဆောင်မရရအောင်ရှာတာမနေ့ပိုင်းဟိုဈေးဖို့ရအောင်ရှာ
မြန်မာနိုင်ငံကငွေကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA ကနေကြာတာပရင်းညပိုင်းစီစဉ်တွေကိုဆက်ပြီးတင်ပြပေးနေပါရရှင်။ခုတော့တိုင်းရင်းသတင်းလောအလဲပါ BNI ဝိုင်းတော်သားတွေကတင်ဆက်ထားပါရယ
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြွဆိုပါရယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ယာယီနိုင်ငံသားစီစီရေးကဝိုက်ကတ်ကန်ဆောင်ထားသူတွေကိုမဲပေးခွင့်ပြုတဲ့လွတ်တော်ရဲ့ဆုံးဖြတ်ချက်ကိုရခိုင်ပြည်နယ်စစ်တွေမြို့မှာကန့်ကွက်ဆန္ဒထုတ်ဖော်ပွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်ကချင်ပြည်နယ်ဖက်ကတ်မြို့နယ်ကအောင်မာလီဒေသခံဒုက္ခသည်တွေကို88မျိုးဆက်ចောင်းသားတွေကနေအကူအညီပေးဆောင်ခဲ့တယ်ဆိုတာနဲ့အမေရိကန်နစ်ချင်းခရိယံအဖွဲ့ချုပ်နဲ့နိုင်ငံတကာခရိယံအသင်းတော်များကောင်စီအဖွဲ့ခေါင်းဆောင်တို့ဟာကချင်ပြည်နယ်အစိုးရအဖွဲ့တွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရာယီနိုင်ငံသားစစ်စစ်ရေးကဝိုက်ကတ်ကင်ဆောင်သူတွေကိုလွတ်တော်ကနေမဲပေးခွင့်ပြုတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ဖေဖော်ဝါရီလ15ရက်နေ့ရခိုင်ပြည်နယ်စစ်တွေမြို့မှာစန္ဒထုတ်ဖော်ပွဲလုပ်ဖို့ရခိုင်လူမှုအဖွဲ့စီပေါင်းစုံကတညီတညွတ်တီးဆုံးဖြတ်ခဲ့ကြပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုဖေဖော်ဝါရီလ10ရက်နေ့ကစစ်တွေမြို့လမ်းမတော်တောင်ဓမ္မယုံမှာကျင်းပတဲ့စစ်တွေမြို့အခြေဆိုင်လူမှုအဖွဲ့အစည်းတွေတွေ့ဆုံညှိနှိုင်းပွဲမှာချမှတ်ခဲ့ကြတာဖြစ်ပြီးအာဏာပိုင်တွေကိုခွင့်ပြုချက်တင်ထားတယ်လို့ဆန္ဒထုတ်ဖော်ပွဲကော်မတီဝင်တွေကပြောပါတယ်အခုအခါစစ်တွေမျိုးကနေအိမ်တွေနဲ့ဈေးဆိုင်တွေမှာတာသနအလံလွှင့်ထူထားတယ်လို့အဖြူရောင်ကတ်ကိစ္စလွတ်တော်ဆုံးဖြတ်ချက်လက်မခံဆိုတဲ့စာတမ်းတွေကိုကတ်နေကြပြီဖြစ်တဲ့အတွက်အာဏာပိုင်တွေကတတိပေးဟန်တားမှုတွေရှိနေတယ်လို့စစ်တွေမျိုးခန့်တွေကပြောပါတယ်ဖေဖော်ဝါရီလ2ရက်နေ့ကပြည်ထောင်စုလွတ်တော်မှာဝိုက်ကတ်ကင်ဆောင်သူတွေကိုမဲပေးခွင့်ပြုမပြုကိုမဲခွဲဆုံးဖြတ်ခဲ့ကြရမှာထောက်ခံသူ328ဦးကန့်ကွက်သူ89ဦးကြားနေသူ19ဦးနဲ့အတည်ပြုခဲ့တာဖြစ်ပါတယ်
။ကချင်ပြည်နယ်ဖန်ကားမြို့နယ်မှာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တို့ကြားတိုက်ပွဲတွင်ပိတ်မိနေတဲ့အောင်ပါလီဒေသခံဒုက္ခသည်တွေကို88မျိုးဆက်ကျောင်းသားဖွဲ့တွေကနေအကူအညီပေးဆောင်ခဲ့ပါတယ်။ကန်စည်းကျေးရွာမှာရှိနေကြတဲ့ဒုက္ခသည်2000လောက်ကိုဂူမြအေးဦးဆောင်တဲ့ကျောင်းသားခေါင်းဆောင်တွေကနေဖေဖော်ဝါရီလပရမပတ်မှာအလူရှင်တွေကနေကူညီထောက်ပံ့တဲ့စံစီစားတွေကိုလာရောက်လှူဒန်းခဲ့တာပါ။အဲ့ဒီထဲကတချို့ဒေသခံတွေကအရင်အောင်ပါလီတန်းကောင်ကျေးရွာကိုပြန်လည်ပြောင်းရွှေ့သွားလို့ဒုက္ခသည်တွေရွတ်နေနေတယ်လို့လည်းဂူမြအေးကပြောပါတယ်။အခုလိုဆက်လက်ပြောင်းရွှေ့ဖို့အတွက်အစိုးရစစ်တပ်ကနေဖိအားပေးမှုတွေရှိနေတယ်လို့သူတို့အတွက်လုံခြုံရေးတွေစိုးရိမ်နေရဆဲလို့လည်းဒုက္ခသည်အခြေအနေစောင့်ကြည့်နေသူတွေကပြောပါတယ်။
ပြည်ထောင်စုလွှတ်တော်ကနေအတည်ပြုလိုက်တဲ့အမျိုးသားပညာရေးဥပဒေကိုလက်မခံနိုင်တဲ့မွန်ပြည်နယ်ကတောင်သားတွေရဲ့သပိတ်မောက်စန္ဒပြပွဲကိုမွန်အမျိုးသားပါတီကကြိုဆိုထောက်ခံလိုက်ပါတယ်ဒီလိုကြိုဆိုလိုက်ပေမဲ့သပိတ်မောက်တောင်သားတွေရဲ့နောက်ွယ်မှာနိုင်ငံရေးပါတီတွေရှိနေတယ်ဆိုတဲ့အစိုးရရဲ့ဆွဆွဲချက်ကြောင့်မွန်အမျိုးသားပါတီကနေသပိတ်မောက်တောင်သားတွေကိုတိုက်ရိုက်ထောက်ပံ့မှုတွေလုပ်လို့မရဘူးလို့ပါတီတွဲဖက်အတွင်းရေးမှူးတစ်နိုင်စိုးမြင့်ကပြောပါတယ်မွန်အမျိုးသားပါတီကတော့သပိတ်မောက်ចောင်းသားတွေတောင်းဆိုထားတဲ့ဒီမိုကရေစီပညာရေးစနစ်မိခင်ဘာသာစကားတင် जा ရေးဆိုင်ရာအချက်တွေကိုအပြည့်အဝထောက်ခံတယ်လို့ဆိုပါတယ်မွန်ပြည်နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကတော့တကယ်လို့ပြည်ထောင်စုလွတ်တော်ကចောင်းသားတွေရဲ့တောင်းဆိုချက်ကိုလစ်လျူမရှုခဲ့ဘူးဆိုရင်အခုလိုတနိုင်ငံလုံးចောင်းသားလှုပ်ရှားမှုဖြစ်လာစရာအကြောင်းမရှိဘူးလို့ပြောပါတယ်မွန်ပြည်နယ်ចောင်းသားတွေကဒီလ9ရက်နေ့မှာ တဝဲကတပိတ်ចောင်းသားများနဲ့ပူပေါင်းပြီးမော်လမြိုင်မှာဆန္ဒပြပွဲပြုလုပ်ခဲ့ပါတယ်
။ကချင်ပြည်နယ်မြစ်ချင်းနှမ်းမြို့ကတက္ကသိုလ်ចောင်းသားတွေဟာဖိအားပေးနေမှုကြားတဲ့ကနေအမျိုးသားပညာရေးဥပဒေမူကြမ်းကိုဖေဖော်ဝါရီလ10ရက်နေ့ကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲမှာចောင်းစရာရှာမတွေကတည်းကဖိအားပေးမှုကြောင့်ចောင်းသားယောက်300ကျော်ကနေ900အထိပါဝင်ဖို့စီစဉ်ခဲ့ပေမဲ့လည်းအယောက်90တာပါဝင်ခဲ့တယ်လို့ဆန္ဒပြပွဲကိုဥဆောင်တဲ့မြစ်ချင်းနှမ်းတက္ကသိုလ်ကចောင်းသားကိုမောင်မျိုးကပြောပါတယ်။ကျောင်းသားတွေဆန္ဒပြတဲ့ရက်မှာမြင့်ကျင်းသားတက္ကသိုလ်နဲ့ကွန်ပျူတာတက္ကသိုလ်ကျောင်းတကားတွေကိုလည်းပိတ်ထားခဲ့တယ်လို့မြင့်ကျင်းသားတက္ကသိုလ်အဝင်ဂိတ်ဝမှာလည်းကျောင်းသားကပ်များစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့လည်းကျောင်းသားတွေကပြောပါတယ်။ဆန္ဒပြကျောင်းသားတွေကနေအမျိုးသားပညာရေးဥပဒေကိုလူမရှိဒီမိုကရေစီပညာရေးမိခင်ဘာသာစကားအခြေပြုသင်ကြားရေးစတာတွေကိုကြွေးကြော်ပြီးမြင့်ကျင်းသားတက္ကသိုလ်ကနေကွန်ပျူတာတက္ကသိုလ်ထိလမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။
လက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးလူထုသဘောထားတွေကိုရရှိရန်အတွက်ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကနေကရင်ပြည်နယ်ဒေါနအရှိတ်ချန်းစုံစည်းမြိုင်ကျေးရွာမှာလူထုတွိတ်ဆုံပွဲပြုလုပ်ခဲ့ပါတယ်။ DKBA စစ်ဦးစီးချုပ်ရဲ့ညွှန်ကြားချက်အရလက်ရှိငြိမ်းချမ်းရေးဖြစ်စဉ်အပေါ်မှာတပ်မူးတပ်သားတွေနဲ့လူထုတွေကိုချပြပြီးသူတို့သဘောထားများတွေလည်းရရှိနိုင်ရန်အတွက်လူထုတွိတ်ဆုံပွဲကိုပြုလုပ်ရတာဖြစ်တယ်လို့ DKBA ဒုတိယတန်းစစ်ဦးစီးမှုပုံမှန်ထွန်းထွန်းကပြောပါတယ်ဒီတွေ့ဆုံပွဲမှာတနိုင်ငံလုံးအပြစ်ခတ်ရက်စေးစာချုပ်ချုပ်ဆိုနိုင်ရေးအတွက်သဘောတူစာချုပ်ကြိုးပမ်းမှုတွေ UNFC ရဲ့သဘောထားတွေအပြင် DKBA ဘက်ကသဘောထားတွေကိုလည်းရှင်းပြခဲ့ပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နစ်ချင်းခရစ်ယာန်အဖွဲ့ချုပ်နဲ့နိုင်ငံတကာခရစ်ယာန်အသင်းတော်များကောင်စီအဖွဲ့ခေါင်းဆောင်တွေဟာကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံရမှာတပ်ဖြတ်ခံရတဲ့ဆီယမ်မနှစ်ယောက်ကိစ္စနဲ့လူခွင့်ရေးကိစ္စတွေကိုတရားမျှတစွာလှုပ်ဆောင်ပေးဖို့တောင်းဆိုမှုတွေလုပ်ခဲ့ကြပါတယ်။ဒီအကြောင်းတွေကိုတော့နူပန်ကနေစူးစီးတင်ဆက်ထားပါတယ်ရှင်။American Christian Korean ဖွဲ့ချုပ် American Baptist Churches USA ကအတွင်းရမူဒေါက်တာ Ray Medley နဲ့ National Christian Council of Churches United States ကအတွင်းရမူ Reverend Dr. James Winkler အပါအဝင်ရှစ်ဦးတို့ဟာကချင်ပြည်နယ်ကိုတည်တံ့ရောက်ရှိလာပြီးတော့ကချင်အရေးအတွက်ပြည်နယ်အစိုးရထံတောင်းဆိုမှုတွေလည်းပြုလုပ်ခဲ့တာပါကချင်ပြည်နယ်အစိုးရအဖွဲ့ဝန်ကြီးချုပ်ဦးလကျော်ငန်ဆိုင်အပါအဝင်ဥပဒေချုပ်လူမှုရေးအဖွဲ့နဲ့ကချင်ပြည်နယ်အတွင်းရေးမှူးတို့နဲ့ဖေဖော်ဝါရီလ9ရက်နေ့ကနှစ်နာရီကြာတွေ့ဆုံပြီးကချင်လူထုအခက်အခဲတွေကိုတင်ပြဆွေးနွေးခဲ့ကြတယ်လို့ကချင်နှချင်းခရိယံအဖွဲ့ချုပ် KBC အတွင်းရေးမှူးဆရာခလမ်ဆမ်ဆွန်ကပြောပါတယ်
ဝင်ကြီးချုပ်နဲ့တွေ့တဲ့အချိန်မှာ IDB ကိစ္စရဲ့ပြီးရင်ဒီဆမ်မနီယိုကိစ္စရဲ့ငင်းချန်ကြီးကိစ္စရဲ့ပြောဆိုသွားတာကိုကျွန်တော်တို့တွေ့ရပါတယ်။ပြည်မရှိတဲ့ပြည်သူတွေတည်ရခါမှာဖြစ်ဖို့လိုတယ်ဆိုတာကိုပြောသွားပါတယ်။ပြီးရင်ဒုက္ခတွေရဲ့ဒုံချုံမှုလည်းအများလိုအပ်တယ်လို့သူတို့ပြောသွားပါတယ်
။ American နှစ်ချင်းသာသနာကောင်းဆောင်တွေရောက်လာချိန်မှာလည်းမြစ်ချင်းနှမျိုးကလူထုတက်ကြီးလူငယ်တောင်းချီကနေလမ်းတစ်လျှောက်ကြိုးဆိုခဲ့ကြပြီးသာသနာအလံတွေလွင့်ထူကအားရတက်ကြွခဲ့တယ်လို့ကြိုဆိုခဲ့သူဒေတာခန့်အမျိုးသမီးကြီးတူကအခုလိုပြောပါတယ်
ဒုက္ခတွေတည်းရဲ့ဝမ်းမြေမှုနဲ့အခက်အခဲအားလုံးနဲ့ကျွန်တော်တို့ထပ်တူထပ်မြဖြစ်တယ်ဆိုပြီးပြောရကမှာအရာမဲဝန်တာ
Reverend Dr. Ray Medley ဦးဆောင်တဲ့အဖွဲ့ဟာမြန်မာအစိုးရခေါင်းဆောင်နဲ့ဒေါ်အောင်ဆန်းစုကြည်တို့ကိုလည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်အခုလိုလာရောက်ခြင်းအပေါ်မှာကချင်းချင်းလူထုအနေနဲ့နှွေးထွေးလုံခြုံမှုတွေရှိလာတယ်လို့ခန်းစားခဲ့ရတယ်လို့ဆရာ Samson ကပြောပါတယ်
အမေရိကန်ရောက်တဲ့အချိန်မှာလည်းသက်ဆိုင်ရာအစိုးရနဲ့တမဒအင်ရှူတော်တွေကလည်းသူတို့ပြန်ပြောပြမယ်လို့ကြေညာဖြစ်တဲ့တက်တဲ့ကြောင့်မလို့ကျွန်တော်တို့အတွက်အားအမျိုးရင်းချက်တစ်ခုကျွန်တော်မြင်လိုက်ရတယ်လို့ခံစားရပါတယ
်အမေရိကန်သာသနာပြုဆရာတွေအနေနဲ့နှစ်ပေါင်း90အတွင်းပထမဦးဆုံးအကြိမ်လာရောက်ကြည့်ရှုခဲ့တဲ့ခရီးစဉ်လည်းဖြစ်ပါတယ်ရှင
်ဆက်ပြီးတော့အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့အတွက်ဝန်ပြည်နယ်ကကျောင်းသားတွေလည်းတဝယ်ဘက်ကနေတက်လာတဲ့ကျောင်းသားတွေနဲ့အတူပူးပေါင်းပြီးပညာရေးဥပဒေကိုသပိတ်မောက်ပွဲကို February ဒုတိယအပတ်ကမော်လမြိုင်မြို့မှာဖြစ်ပွားခဲ့ပါတယ်။ဒီဆန္ဒပြပွဲအပေါ်မော်လမြိုင်မြို့ကန်တွေနဲ့မွန်နိုင်ငံရေးပါတီတွေကဘလို့အမြင်ရှိပါသလဲဆိုတာကိုမင်းရင်စနိုင်းကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
။အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့အတွက်မွန်ပြည်နယ်ကကျောင်းသားတွေသပိတ်မောက်ဆန္ဒပြတဲ့လောက်ရပေါ်မော်လမြိုင်မြို့ခါမြို့သမီးတူကထောက်ခံတယ်လို့အခုလိုဆိုပါတယ
်အလုံးအတွက်တိုင်းနေပြည်တော်ကလေးတွေအတွက်အလုံးပညာရေးကောင်းရအောင်လုပ်တဲ့အတွက်မတော်တော့အနာကနေတော့ထောက်ခံတယ်ဒါတော့ပျောက်သင့်တယ်ပေါ့နော်
အမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့အတွက်ကျောင်းသားတွေရဲ့တောင်းဆိုချက်တွေကိုအစိုးရအနေနဲ့လိုက်လျောသိကြောင်းမွန်ပြည်နယ်ရပ်ပတ်လူမှုဖွဲ့စည်းကဥက္ကမောင်းတေးရပြောပါတယ
်။ဒီနေ့ညဖြစ်နေတာကတော့ပြည်သူကအများကြီးလိုချင်လိုလားတယ်။တစ်ဖက်ကလည်းကျောင်းသားတွေရဲ့လူဝင်စားသားတွေကိုပေါ်ထုတ်ပေးရမယ်ဒီလိုက်ရောပေးရမှာစိုးရမှာတောင်းဝန်ရှိတယ်။စိုးရရဲ့ဒီလိုအပ်ချက်ကြောင့်ဒီလိုဒီပြဿနာတွေပေါ်နေတာပဲ။တကူလက်ရှိအုပ်ချုပ်နေတဲ့စိုးရဘုံမှာအများကြီးသူတို့မှတောင်းဝန်ရှိတယ်လို့သူတို့ကသုံးသပ်ပါတယ်
။ဒီကျောင်းသားတစ်ပိုက်ကိုမွန်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့မွန်မျိုးသားပါတီကလည်းအမျိုးသားပညာရေးဥပဒေပေါ်ကျောင်းသားတွေရဲ့ရည်သည့်ချက်ဟာမွန်မျိုးသားပါတီရဲ့ရည်သည့်ချက်နဲ့တူညီနေတဲ့အတွက်အပြည့်အဝထောက်ခံတယ်လို့ပါတီတွက်ဖက်သွေးမှုနှစ်ဒေါက်တာမင်းကြည်ဝင်းကပြောပါတယ်
။အဓိကကကျွန်တော်တို့မိခင်ပါတင်ညာရေးနဲ့ပတ်သက်တာပေါ့နော်။အခုကျောင်းသားတွေကဒါတောင်းဆိုတဲ့ချက်တွေမှာပါတယ်။နောက်တစ်ချက်ကကျွန်တော်တို့ရဲ့ဒီတိုင်းသားမိခင်ပါတာကိုတင်ညာတဲ့ဥပဒေကိုပြီးကြပြဌာန်းပေးဖို့ပါတီအလေးတောင်းဆိုတာရှိတယ်လေ။ဒါတူညီတဲ့သဘောဆန္ဒအတွက်ကြောင့်ကျွန်တော်တို့ထောက်ခံပြီးဝတ်တာပ
ဲ။ဒါပေမဲ့ဖက်မှာမော်လမြိုင်မြို့ကျောင်းသားတပိတ်မှောက်နေတဲ့အချိန်မှာပဲငိမ့်ချန်းစွာပညာသင်ကြားမှုကိုနှောက်ယှက်ပါနဲ့ဆိုပြီးတော့ကကွက်လှောက်ရှားမှုတရက်လည်းဖြစ်ပွားခဲ့ပါတယ်။တပိတ်မှောက်ကျောင်းသားတွေကမော်လမြိုင်တက္ကသိုလ်ကျောင်းဝင်းအသွင်းတွေဝင်ခွင့်ပြုဖို့တောင်းဆိုခဲ့ပေမဲ့တက္ကသိုလ်ဗမုခချုပ်ကခွင့်မပြုတဲ့အတွက်တက္ကသိုလ်ကျောင်းရှိမှဟောပြောပွဲလုပ်ခဲ့ပါတယ်။ဇန်နဝါရီ31ရက်နေ့နဲ့ဖေဖော်ဝါရီ3ရက်နေ့ကလည်းအမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးရက်60ရက်စတန်လှောက်ရှားမှုအနေနဲ့တိုင်းနာစာပေတင်ကြားရေးနဲ့ပညာရေးစနစ်စိန်ခေါ်မှုများဆိုင်ရာပညာရေးဆွေးနွေးပတ်သက်ကိုလည်းမော်လမြိုင်မြို့မှာကျင်းပခဲ့ပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။
ပြည်ထောင်စုလွတ်တော်ကနေယာယီနိုင်ငံသားစီစီရေကဝိုက်ကကင်ဆောင်သူတွေကိုမေးပေးခွင့်ပြုတဲ့ဆုံးဖြတ်ချက်ကိုရခိုင်ပြည်နယ်စစ်တွေမြို့မှာကန့်ကွက်စန္ဒထုတ်ဖော်ပွဲလုပ်ဖို့ရခိုင်လူမှုအဖွဲ့စီပေါင်းစုံကနေဆုံးဖြတ်ခဲ့ကြပါတယ်။ကချင်ပြည်နယ်ဖားကတ်မြို့နယ်ကအောင်ပါလီဒေသခံဒုက္ခသည်တွေကို88မျိုးဆက်တောင်းသားတွေကနေအကူအညီပေးဆောင်ခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာပါရှင်။ FOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနေ့7နာရီအထိလိုင်းတိုမီတာ3251တိုးအောင်ပြန်ပြီးထုတ်လွှင့်ပေးသွားမှာပါ။ FOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေတာပါ။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို FOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ဒီကနေ့ညပိုင်းစီစဉ်နေမကြခင်ပြီးဆုံးတော့မှာပါခုကြံနေသေးတဲ့အချိန်တွင်တရင်ချင်းချုပ်ကိုကိုသားညုံကခြေညာပေးပါအောင်ရှင
်လူထောင်ကနားတည်ဆုံခဲ့ရတဲ့ယူကရိန်းရှေ့ခြမ်းတိုက်ပွဲတွေကိုအဆုံးသတ်နိုင်ဖို့ပြစ်ခတ်ရစေးသဘောတူညီချက်အတွက်ဘယ်လာရုစ်မှာယူကရိန်းရုရှားဂျာမနီနဲ့ပြစ်သည့်ခေါင်းဆောင်တွေမယံမနာဆွေးနွေးခဲ့ကြပါတယ်ဘယ်လာရုစ်နိုင်ငံမင်းစ်မြို့မှာတညာလုံးမယံမနာ16နာရီကြာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲရလဒ်အနေနဲ့လာမယ့်ဖေဖော်ဝါရီလ15ရက်နေ့ကစပြီးတော့ပြစ်ခတ်ရစေးကြမယ်ဆိုတဲ့ကြေညာချက်ထွက်လာပါတယ်ပရိပခဒီသားကနေလက်နက်ကြီးတွေကိုပြန်ယူသိမ်းဖို့အပါဝင်အထက်ရေးကြီးတဲ့အချက်တွေပေါ်မှာသဘောတူညီချက်တွေရခဲ့ကြတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ Islamic စစ်သွေးကြွတွေကိုအင်အားသုံးတိုက်ခိုက်နိုင်ဖို့ဆုံးဖြတ်ချက်မူကြမ်းတက်ကိုဒီ American ဆွေးအဖွဲ့က Congress လွှတ်တော်ကိုတင်သွင်းထားတယ်လို့ American သမ္မတ Barack Obama ကဗိုလ်တုံးနေမှာပြောပါတယ်။ဒီဆုံးဖြတ်ချက်ရဘေးရာတွေကိုလှုပ်ဆောင်သွားမယ်ဘေးရာတွေကိုတော့လုံမှာမဟုတ်ဘူးဆိုတာတွေကိုရှင်းလင်းလင်းဖြစ်စေချင်တယ်လို့လည်းအင်ပီရိုမာမနေ့တုန်းကဒုတိယသမ္မတဂျိုးဘိုင်ဒန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီနဲ့မချခင်ကရာထူးကနေပြီးတော့အပြီးအနားယူမဲ့ကာကွယ်ဝန်ကြီးချဟေဂါရိုချန်ရံပြီးတော့သမ္မတဥပမာကပြောဆိုသွားတာပါ။ဂျီမန်နိုင်ငံကနေပြီးတော့အမေရိကန်တန်တမာတွေထွက်ခွာသွားပြီးတဲ့နောက်မြို့တော်ဆန်နာမှာရှိနေတဲ့အမေရိကန်တန်ယုံပိုင်မော်တော်ယာဉ်တွေကိုတဘုံတွေကသိမ်းယူလိုက်ပါတယ်။အမေရိကန်ပိုင်ပစ္စည်းတွေကိုခုလိုသိမ်းယူတာကိုလက်မခံနိုင်ကြောင်းနဲ့ပြန်လည်အနှံဖို့တောင်းဆိုသွားမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရေးဌာနပြောကြားသူဂျန်ဆာကီကပြောပါတယ်။တယုံလုံချုံမှုအနေထားနဲ့ပတ်သက်လို့တစုံတရာပြောဆိုတာမရှိပေမဲ့ယီမန်တယုံပြန်ဖွင့်တဲ့အခါမှာအရင်အချိန်ဤတန်းရှိနေစေဖို့မျှော်လင့်ထားတယ်လို့ဂျန်ဆာကီကပြောဆိုပါတယ်။ဝိုက်ကတ်လို့ခေါ်တဲ့ယာယီနိုင်ငံသားမှတ်ပုံတင်တွေဟာခုလာမယ့် match လ31ရက်နေ့မှာတက်တန်းကုန်ဆုံးမယ်လို့သမ္မတအမိန့်နဲ့ကြီးညာချက်ထုတ်ပြန်လိုက်တာကြောင့်ဝိုက်ကတ်ကင်ဆောင်ထားကြသူတွေရဲ့နိုင်ငံသားအဖြစ်တရှိခွင့်အပေါ်မှာမိကုံထုတ်စရာတွေရှိလာပါတယ်။သမ္မတရဲ့အမိန့်ကြီးညာစာထဲမှာတော့ဝိုက်ကတ်ကင်ဆောင်ထားကြသူတွေအနေနဲ့မေလ31ရက်နေ့နောက်ဆုံးထားပြီးတော့ပန်းအောင်ကတ်လို့ခေါ်တဲ့နိုင်ငံသားစီစီရေးမှတ်ပုံတင်နဲ့လာရောက်လဲလှယ်ကြရမယ်လို့ဆိုထားပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုသားညုံကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရင်မူကကိုညာဝင်းအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ် View American သံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းတိုမီတာ30 40 48နဲ့50ရိုးကနေဖမ်းယူနားဆင်နိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်ကျမအနန်လောပါ
This program has come to you from the Voice of America, Washington.